Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်းကိုတော်ရရှင်နေပိုင်ဆိုင်နှင်းကြပါစေခင်ဗျာ VOA American တိုင်းရဲ့2015မေလ6ရက်ဗုဒ္ဓနေ့မနေ့ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းမီတာ30 40 49ဒေါ်လာနဲ့စတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆက်မိုးပြီပါအခုမနေ့ကနိုင်ငံတကာသတင်းတွေကိုမဆုမျက်မှုနဲ့အတူတင်ပြပေးဖို့ရှိပါတယ်ထူးခြားတဲ့သတင်းတွေကတော့ American ပြည်တော်စုက Texas ပြည်နယ်မှာတနင်္ဂနွေနေ့ကဖြစ်ပေါ်တဲ့တိုက်ခိုက်မှုတွေရဲ့နောက်ကွယ်မှာ IS Islamic စစ်သွေးကြွတွေပါဝင်နေတယ်လို့ပြောဖို့ရစောလုံးသေးတဲ့အကြောင်းသမ္မတအင်ဂျီရောကပြောဆိုလိုက်ပါတယ်သမ္မတ Barack Obama ကရေတပ်ဗိုလ်ချုပ်ကြီး Joseph Dunford ကိုကာကွယ်ရေးဦးစီးချုပ်အသစ်ဖြစ်ရထားလိုက်တယ်လို့ဆိုပါတယ် American နိုင်ငံသားဝင်ကြီးဟာဆိုမာလီယာနိုင်ငံကိုတမိုင်းဝင်ခီးအဖြစ်အင်ကာနေမှာရောက်ရှိသွားပါတယ်ဒီလိုသတင်းနဲ့တူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာမြန်မာလူငယ်တွေအတွက်အလုတ်ကင်ဖန်တီးပေးဖို့ဆိုရင်အစိုးရရောစီးပွားရေးအတိုင်းအဝန်ကပါပူးပေါင်းကူညီဖို့လိုတယ်လို့အမေရိကန်ပြည်ထောင်စုကိုခေတ္တရောက်ရှိနေတဲ့စီးပွားရေးလုပ်ငန်းရှင် Search Bank ကပြောကြားလိုက်ပါတယ
်အဖက်ဖက်ဆိုင်ရာအကုန်လုံးပူးပေါင်းပြီးတော့ဟိုဆောင်ရမယ်ဆိုရဘက်ကနေဒီ Job Creation ပေါ့နော်
တရင်နေပြီးမှနားဆင်ရဖို့ရှိပါတယ်မြန်မာနိုင်ငံရဲ့ဘာသာရေးလူအခွင့်ရေးစိန်ခေါ်ချက်တွေကိုကင်တွယ်ပြေရှင်းပေးဖို့သူရဥရွှေမန်းကိုအမေရိကန်ကတိုက်တွန်းလိုက်တယ်လို့ပညာရေးဥပဒေကိုအမြန်ပြဋ္ဌာန်းပေးပြီးဖမ်းဆီးခံចောင်းသားတွေပြန်လွှတ်ပေးဖို့ចောင်းဆရာများညီလာခံမှာတောင်းဆိုလိုက်ကြပါတယ်ဒီအကြောင်းနဲ့အတူနိုင်ငံတကာသတင်းတစ်ပုဒ်ကိုလည်းတင်ဆက်ပေးအောင်မှာဖြစ်ပါတယ်အခုတော့ဗုဒ္ဓနေ့မနေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့မဆုမြတ်မွန်တို့ကကြီးညာပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့အနောက်တောင်ပိုင်းတက်ဆက်စ်ပြည်နယ်မှာတမန်တော်မူဟာမက်နဲ့ပတ်သက်ပြီးတော့ရေးဆွဲတဲ့ကာတွန်းပြိုင်ပွဲကျင်းပတဲ့နေရာမှာဖြစ်ပွားခဲ့တဲ့တနင်္ဂနွေနေ့ကတိုက်ခိုက်မှုရဲ့နောက်ွယ်မှာ IS Islamic စစ်သွေးကြွအဖွဲ့တွေပါဝင်နေတယ်လို့ပြောဖို့ရစောလုံးသေးတဲ့အကြောင်းသမ္မတအင်ဂျီရောကပြောဆိုလိုက်ပါတယ်။အစွန်ရောက်အဖွဲ့ကသူတို့လက်ချက်ဖြစ်တဲ့အကြောင်းသူတို့ရဲ့ရေဒီယိုအသံလွှင့်ဌာနကနေအင်္ဂါနေ့မှာကြေညာခဲ့ပါတယ်။သူတို့ရဲ့စစ်သည်တော်နှစ်ယောက်ဟာ Dallas ရဲ့အပြင်ဘက်မှာရှိတဲ့ Garland မှာပြစ်ခတ်တိုက်ခိုက်မှုကိုပြုလုပ်ခဲ့တယ်လို့ပြောပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုရဲ့မြေပေါ်မှာပထမဦးဆုံးပြုလုပ်တဲ့တိုက်ခိုက်မှုဖြစ်ပြီးတော့ပိုးပြီးတော့ဆိုးရွားတဲ့ဖြစ်ရပ်တွေလာအောင်မယ်လို့လည်းပြောလိုက်ပါတယ်။သမ္မတအိုဘားမားအစိုးရအနေနဲ့ IS Islamic စစ်သွေးကြွအဖွဲ့အမေရိကန်နိုင်ငံကိုရောက်ရှိနေပြီလို့မပြောနိုင်သေးတဲ့အကြောင်းအင်ဂျီရောရဲ့ပြောခွင့်ရသူ George Arnest ကပြောပါတယ်။ရဲကသူတို့ကိုပြစ်ခတ်လိုက်ပြီးတော့တေဆုံသွားသူနှစ်ဦးဟာ Elton Sampson နဲ့ Nadia Sophie တို့ဖြစ်ကြတယ်လို့ပြောပါတယ်။တရားရုံးရဲ့စာရွက်စာတမ်းအထောက်အထားတွေရ Sampson ဟာ2006ခုနှစ်ကလေးကရဲတပ်ဖွဲ့ကနေစောင့်ကြည့်ခံရသူများစီးရင်မှာပါဝင်ပြီးတော့ဆိုမာလီယာနိုင်ငံကဂျီဟတ်ဘာသာရေးအကြမ်းဖက်မှုမှာပါဝင်ပတ်သက်လို့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ FBI အဖွဲ့ကိုလိန်လယ်ပြောဆိုမှုနဲ့2010ခုနှစ်မှာအပြစ်ပေးခံခဲ့ရသူဖြစ်တယ်လို့သိရပါတယ်ခင်ဗျာ
American ပြည်ထောင်စုရဲ့ကာကွယ်ရေးဦးစီးချုပ်အဖြစ် Marine Gun တပ်ဗိုလ်ချုပ်ကြီး Joseph Dunford ကိုသမ္မတ Barack Obama ကရွေးချယ်လိုက်ပါတယ်လက်ရှိ Marine Gun တပ်များရဲ့တပ်မှုချုပ်အဖြစ်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကမှတာဝန်ယူခဲ့တဲ့ဗိုလ်ချုပ်ကြီး Joseph Dunford ကိုလက်ရှိပူးတွဲဦးစီးချုပ်များရဲ့ဥက္ကဋ္ဌကာကွယ်ရေးဦးစီးချုပ် Martin Dempsey ရဲ့နေရာမှာအစားထိုးခန့်အောင်ဖို့အတွက်သမ္မတကရွေးချယ်ခဲ့တာဖြစ်ပါတယ်။အသက်59နှစ်အရွယ်ရှိပြီဖြစ်တဲ့ဗိုလ်ချုပ်ကြီး Dunford ဟာ2013ခုနှစ်ကနေ2014အထိအာဖဂန်နစ္စတန်မှာရှိတဲ့ American အပါအဝင်နိုင်ငံကပူးပေါင်းတပ်များရဲ့တပ်မှုကြီးအဖြစ်တာဝန်ထမ်းခဲ့ပြီးတော့အာဖဂန်နစ္စတန်နိုင်ငံကနေ American တပ်တွေရုတ်သိမ်းရေးလုံခြုံရေးတာဝန်တွေကိုအာဖဂန်တပ်တွေလက်ကိုလွှဲပြောင်းပေးရေးစတဲ့လုပ်ငန်းတွေကိုကုတ်ကဲခဲ့ပါတယ်။2003ခုနှစ်တုန်းကလည်းအီရတ်နိုင်ငံကို American တပ်တွေဝင်တိုက်ချိန်မှာ Marine Gun တပ်ဖွဲ့ကိုဦးဆောင်ခဲ့သူဖြစ်ပါတယ်။ Boston မြို့သားဖြစ်တဲ့ဗိုလ်ချုပ်ကြီး Dunford ဟာ Marine တပ်ရဲ့အရာရှိတစ်ယောက်အဖြစ် 1989 ခုနှစ်မှာစတင်ဖြစ်လာခဲ့တာပါ။သူကိုကာကွယ်ရေးဦးစီးချုပ်တာဝန်ပေးဖို့သမ္မတကရွေးချယ်လိုက်ပေမဲ့အမေရိကန်လွှတ်တော်ရဲ့ထောက်ခံမှုကိုရယူရအောင်မှဖြစ်ပါတယ်တကယ်လို့သာလွှတ်တော်ကအတီးပြုတ်ခဲ့ရင်တော့သူဟာမရင်းတပ်ကနေပြီးတော့ဒုတိယမြောက်ကာကွယ်ရေးဦးစီးချုပ်ဖြစ်လာသူဖြစ်ပါလိမ့်မယ်2005ခုနှစ်ကနေ2009ခုနှစ်အထိအမေရိကန်ကာကွယ်ရေးဦးစီးချုပ်တာဝန်ကိုယူခဲ့တဲ့အငိမ့်စားဗိုလ်ချုပ်ကြီးပီတာပေးစ်ဟာပထမဆုံးမရင်းကန်တပ်ကနေပြီးတော့ကာကွယ်ရေးဦးစီးချုပ်ဖြစ်လာသူဖြစ်ပါတယ်
အမေရိကန်နိုင်ငံသားဝင်ကြီး John Kerry ဟာဆိုမာလီယာနိုင်ငံကိုတမိုင်းဝင်ခီးစဉ်ဖြစ်အင်ကာနေမှာရောက်ရှိသွားခဲ့ပါတယ်။သူဟာဆိုရင်စစ်မဲ့ဖြစ်ပေါ်နေတဲ့နိုင်ငံကိုရောက်သွားတဲ့အစ်မင်းဆုံးအမေရိကန်တန်တမန်တဦးဖြစ်ပါတယ်။ Mr. Kerry နဲ့တူလိုက်ပါသွားတဲ့ VOA သတင်းတောက် Pam Dawkins ပေးပို့တဲ့သတင်းအရနိုင်ငံသားဝင်ကြီး Kerry ဟာမူဂါဒီရှုလေဆိပ်မှာ3နာရီခွဲကြာအချိန်ယူနေထိုင်ခဲ့ပြီးအဲ့ဒီမှာဆိုမာလီယာသမ္မတ Hassan Sheikh Mahmud နဲ့ဝ ဝန်ကြီးချုပ်အပါအဝင်ထိတ်တန့်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဆိုမာလီးယားနိုင်ငံဟာတဆစ်ချိုးပြောင်းလဲနေပြီးတော့စီးပွားရေးလုပ်ငန်းတွေပွင့်လင်းလာနေပြီဆိုတာကိုအခုမစ္စတာကယ်ရီရဲ့ခီးစဉ်ကပြသနေပါတယ်လို့ဆိုမာလီးယားနိုင်ငံသားရေးဝန်ကြီးအဘီဆလန်ဒီလီအိုမာက VOA ဆိုမာလီးယားဌာနကိုပြောဆိုခဲ့ပါတယ်။ဆိုမာလီးယားနိုင်ငံဟာနှစ်ပေါင်း20လောက်စူပူမှုတွေအကြမ်းဖက်မှုတွေဖြစ်ပွားနေခဲ့ပြီးတော့လွန်ခဲ့တဲ့နှစ်အနည်းငယ်ကမှတည်ငြိမ်မှုရရှိလာခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဆိုမာလီးယားအစိုးရဟာအခုချိန်ထိ Al-Qaeda အဖွဲ့နဲ့ဆက်ဆက်နေတဲ့ Al-Shabaab အဖွဲ့ရဲ့အသေးခံဘုံခွဲတိုက်ခိုက်တဲ့ဖြစ်ရပ်တွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်။ဆိုမာလီးယားနိုင်ငံအနေနဲ့တိုးတက်မှုတွေရရှိလိမ့်မယ်လို့မျှော်လင့်ထားပြီးနောက်တစ်ချိန်အလေပတ်လာတဲ့အခါမြို့ထဲကိုအတူတူလမ်းလျှောက်သွားကြမယ်လို့ Mr. Kerry ကမူဂါတစ်ရှူးလေးစိတ်မှာပြောကြားခဲ့ပါတယ်ခင်ဗျာ။
မြေရဲပင်လယ်ကိုဖြတ်ပြီးတော့အီတလီနိုင်ငံကိုသွားဖို့ကြိုးစားကြသူ40လောက်တင်းငွေနေနေတော့ကရင်းနှစ်သေဆုံးသွားခဲ့နိုင်တယ်လို့ကလေးတငယ်များကာကွယ်စောင့်ရှောက်ရေးအဖွဲ့ Save the Children ကပြောလိုက်ပါတယ်။နိုင်ငံပြောင်းဖို့ကြိုးစားသူတွေစီးလာတဲ့ rubber လေဟာလေလျော့သွားတာကြောင့်ဒါမှမဟုတ်ရင်ပောက်ကွဲခဲ့တာကြောင့်ရင်းနှစ်ခဲ့ကြတာဖြစ်တယ်လို့ဒီ Save the Children ကပြောပါတယ်။အများအပြားဟာပင်လယ်ထဲကိုပြုတ်ကျခဲ့ပြီးတော့ရေမကူးတတ်တာကြောင့်ရင်းနှစ်သေဆုံးခဲ့တာလို့အသက်ရှင်ကျန်တဲ့သူတွေကပြောကြတာပါ။အာဖရိကနဲ့အရှေ့လယ်ပိုင်းဒေတာတွေမှာဖြစ်ပွားနေတဲ့ပဋိပက္ခတွေကနေလွတ်မြောက်ဖို့ကြိုးစားကြသူအများအများအသက်ဆွန်ပြီးတော့ဒီဥရောပနိုင်ငံတွေစီကိုလာကြရင်းနဲ့တေဆုံးခဲ့သူပေါင်း 1,900 ထက်မနည်းရှိနေတဲ့အထက်မှာအခုတေဆုံးသွားသူတွေဟာနောက်ဆုံးသိရတဲ့အဖြစ်အပျက်ဖြစ်ပါတယ်။အီတလီနိုင်ငံတောင်ပိုင်းကာတာနီးယားစိတ်ကမ်းစီကိုအင်္ဂါနေ့ကရောက်လာကြတဲ့ဂါနာ၊ကမ်ဘီယာ၊ဆန်နီဂေါ၊အိုင်ဗရီကိုစ်နိုင်ငံတွေကနိုင်ငံပြောင်းလာသူတွေစီကနေပြီးတော့နောက်ဆုံးရေနှစ်သူတွေရဲ့အကြောင်းကိုသိရတာပါ။အင်္ဂါနေ့ကဒီအီတလီရေတပ်တင်းမော့ကနေကယ်ဆယ်ခဲ့ရသူစုစုပေါင်းက650ကျော်ပါတယ်ရှင
်။ VOA American သံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932ငါလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ငါဒုတိယနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
။ဘုဒ္ဓဟူးနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်။မြန်မာနိုင်ငံမှာဖွဲ့စည်းပုံပြင်ဆင်ရေးကိုဆက်လက်ဆောင်ရွက်သွားဖို့အပြင်နိုင်ငံရေးလူ့ခွင့်ရေးအခြေအနေတွေဆက်လက်တိုးတက်အောင်ဆောင်ရွက်ဖို့ကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်ကပြည်သူ့လွတ်တော်ဥက္ကဋ္ဌသုရဦးရွှေမန်းကိုတိုက်တွန်းလိုက်ပါတယ်။နယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှသူရဦးရွှေမန်းကိုအတွင်းရေးမှူးချုပ်ဘန်ကီမွန်ကအင်္ဂါနေ့ကတွေ့ဆုံခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာဒီမိုကရေစီအသွင်ပြောင်းနေတဲ့မြန်မာနိုင်ငံမှာလွှတ်တော်ဟာအရေးကြီးတဲ့အခန်းမှရှိနေတဲ့အကြောင်းအတွင်းရေးမှူးချုပ်ဘန်ကီမွန်နဲ့သူရဦးရွှေမန်းတို့ဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။ဖွဲ့စည်းပုံပြင်ဆင်နိုင်ရေးအများလက်ခံနိုင်တဲ့ရွေးကောက်ပွဲတွေဖြစ်လာရေးအမျိုးသားပြည်နယ်တင်မြေနိုင်ငံရေးဆွေးနွေးပွဲတွေကနေပြီးတော့တိုးတက်မှုတွေရှိလာစေရေးနဲ့လူမှုအတိုင်းအဝိုင်းအားလုံးပါဝင်တဲ့လူပေါင်းတစ်ခုဖြစ်ဖို့လူ့အခွင့်အရေးကိုအကာအကွယ်ပေးရေးစတဲ့ကိစ္စတွေကိုဆက်ပြီးတော့လှုပ်သွားဖို့အတွက်အတွေ့အကြုံမှုချုပ်ဘန်ကီမွန်ကသူရဦးရွှေမန်းကိုတိုက်တွန်းခဲ့ပါတယ်။လွှတ်တော်တွင်ဥပဒေပြုရေးဆိုင်ရာအခြေအတင်ဆွေးနွေးကြတဲ့ကိစ္စကိုလည်းကုလသမဂ္ဂတွင်းမှုချုပ်နဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌတို့ဆွေးနွေးခဲ့ပါတယ်။မလ31ရက်နေ့ကဒီပြည်လုံးကျွတ်အပြစ်ခတ်ရဆေးရေးဆရာမှုချမ်းကိုသဘောတူနိုင်ခဲ့ကြတဲ့အပေါ်အတွင်းမှုချုပ်ဘန်ကီမွန်းကကြိုဆိုခဲ့ပြီးတော့ငင်းကြဲရေးလုပ်ငန်းစဉ်တွေရှစ်ဆက်တိုးတက်အောင်လို့လွှတ်တော်ကနေပြီးတော့ထိရောက်တဲ့ထိတွေ့ဆောင်ရွက်မှုတွေလုပ်ဖို့အတွက်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကိုတိုက်တွန်းခဲ့တယ်လို့ကုလသမဂ္ဂကကြေညာချက်ထုတ်ပြန်ပါတယ်ရှင်
။အင်အားပြင်းထန်တဲ့မြင်းကလေးလှုပ်ခတ်ခဲ့တဲ့နီပေါ်နိုင်ငံမှာကယ်ဆယ်ထောက်ပံ့ရေးတွေဆက်လက်ပြီးတော့ပေးပို့နေပါတယ်။မြင်းကလေးလှုပ်ခတ်ခဲ့တဲ့သတင်းတစ်ပတ်ကျော်ကြာခဲ့ပြီးတဲ့အထိအစွန်ဖျားဒေသတွေကိုတွားရောက်နိုင်ဖို့ရမှာအခက်အခဲတွေကြုံတွေ့နေရဆဲဖြစ်ပါတယ်။ကူညီရှာဖွေကယ်ဆယ်ရေးလုပ်သားတွေဟာပြိုကျပျက်စီးနေတဲ့အပျက်စီးတွေအဆောက်အဦတွေမြေပြိုနေတဲ့နေရာတွေကနေတူးဖော်နေကြပါတယ်။အစိုးရကထုတ်ပြန်တဲ့စည်ရင်းရတည်ဆုံသွားတဲ့သူအရေအတွက်ဟာ 9,500 ကျော်ရှိနေပြီဖြစ်ပြီးဒဏ်ရာရသူအရေအတွက်ကတော့ 14,500 လို့ဆိုပါတယ်။ AP လ25ရက်နေ့မှာလှုပ်ခတ်ခဲ့တဲ့အဲ့ဒီမြေငင်ကြောင်ထိခိုက်သွားတဲ့လူဦးရေဟာ8,000ရှိတယ်လို့ကုလသမဂ္ဂကထုတ်ပြန်ပါတယ်ဒီရေးတွက်ဟာနီပေါ်နိုင်ငံတစ်ခုလုံးရဲ့လူဦးရေရဲ့၄ပုံတစ်ပုံရှိပါတယ်ဒီထဲမှာကလေးငယ်လူဦးရေက2,000နီးပါးရှိတယ်လို့ UNICEF ကုလသမဂ္ဂကလေးများဆိုင်ရာရန်ပုံငွေအဖွဲ့ကပြောပါတယ်တင်းနေလာနေကတော့တန်ချိန်40ရှိတဲ့အရေးပေါ်အကူအညီတွေနဲ့ရေချောင်းဖြစ်တဲ့ယောဂါတွေကာကွယ်နိုင်အောင်ရေတပ်တွေကိုလေရင်နဲ့တင်ဆောင်ပို့ပေးခဲ့တယ်လို့သိရပါတယ်ခင်ဗျာ
ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံကြားမှာအီရန်နျူကလ িয়ার ဆိုင်ရာဆွေးနွေးမှုတွေခြေတည်မှတ်ကြရင်ဩစတြေးလျနိုင်ငံမှာပြန်လည်စတင်မယ်လို့ EU ကEU ဥရောပသမဂ္ဂကပြောလိုက်ပါတယ်။ EU နဲ့အီရန်ညှိနှိုင်းရေးမှုတွေမေလ7ရက်နေ့မှာတွေ့ဆုံကြမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ အမေရိကန်ဗြိတိန်ပြင်သစ်ဂျာမနီရုရှားနဲ့တရုတ်နိုင်ငံကကိုယ်စားလှယ်တွေကတော့မေလ15ရက်နေ့မှာပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်ပြီးခဲ့တဲ့2လတုန်းကဒီနှစ်ဖက်ကြားမှာအခြေခံအချက်တွေကိုသဘောတူခဲ့ပြီးတော့နောက်ဆုံးသဘောတူညီချက်ရရမယ်မေလ3ဇွန်လ30ရက်မတိုင်ခင်မှာအသေးစိတ်အချက်တွေကိုအခုတစ်ခါဆွေးနွေးကြရမှာဖြစ်ပါတယ်ရှင
်မြောက်ကိုရီးယားနိုင်ငံကိုတရားမဝင်ဝင်ရောက်လာမှုနဲ့အဖမ်းဆီးခံရတဲ့တောင်ကိုရီးယားတက္ကသိုလ်ကျောင်းသားကသူဟာမြောက်ကိုရီးယားနိုင်ငံမှာအဖမ်းခံခြင်းလို့သွားတာဖြစ်တယ်လို့အမေရိကန်သတင်းဌာနတစ်ခုကပြောဆိုလိုက်ပါတယ်အသက်21နှစ်အရွယ်ဂျိုဝွန်မွန်းကဧပြီလ22ရက်နေ့ကတရုတ်နိုင်ငံနေဆက်မြို့ဖြစ်တဲ့ဒန်ဒေါင်းကနေမြောက်ကိုရီးယားနိုင်ငံကိုဖျက်ကူးစင်မှာဖမ်းဆီးလိုက်တာဖြစ်တယ်လို့ကိုရီးယားဗဟိုသတင်းဌာန KCNA ကပြောပါတယ်သူအနေနဲ့အခြေအနေကောင်းနေဖြစ်လာမယ်လို့ထင်တဲ့အကြောင်းသူ့ရဲ့အခုခီးစဉ်ကြောင့်တောင်လဲမြောက်ကိုရီးယားနှစ်နိုင်ငံကြားမှာကောင်းမွန်တဲ့ဆက်ဆံရေးဖြစ်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဂျိုးကပြောဆိုပါတယ်ခင်ဗျာ
ဘူရူနီမင်းနဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစံမိုးဝင်နဲ့မတ်ဆူမြတ်မွန်တို့ကပြောပြခဲ့ကြတာပါခင်ဗျာ။သောရရှင်နေအခုကြားနေရတဲ့ VOA American တန်ထုတ်လွှင့်ချက်တွေကို burmese.voanews.com internet စာမျက်နှာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတွားရောက်နားဆင်နေပါတယ်။အခုတော့သတင်းဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်။မြန်မာနိုင်ငံမှာလူငယ်တွေအတွက်အလုပ်ကံဖန်တီးပေးဖို့ဆိုရင်အစိုးရနဲ့စီးပွားရေးအတိုင်းအဝိုင်းအပါအဝင်အဖက်ဖက်ကပူးပေါင်းပါဝင်ဆောင်ရွက်ကြဖို့လိုအပ်ကြောင်းမြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်ဤတူဖြစ်တဲ့ Search Bank ကပြောကြားလိုက်ပါတယ်။အင်ဂါနေ့ကဝါရှင်တန် DC မြို့တော်မှာရှိတဲ့ CSIS နိုင်ငံတကာမဟာဗျူဟာလေ့လာရေးတက်သည့်ပညာရှင်များအဖွဲ့ကပြုလုပ်တဲ့ဆွေးနွေးပွဲအပြီး VOA နဲ့တည်တံ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းအဲ့လိုပြောဆိုလိုက်တာဖြစ်ပါတယ်အပြည့်စုံကိုတော့တွေးဆမေးမြန်းတဲ့ကိုဇော်ဝင်းလှိုင်ကတင်ပြပါမယ
် Searchpan and Associates စီးပွားရေးလုပ်ငန်းအဖွဲ့ကြီးရဲ့အကြီးအကဲ Searchpan ဟာမြန်မာနိုင်ငံမှာအောင်မြင်နေတဲ့ထိပ်တန်းစီးပွားရေးလုပ်ငန်းရှင်တဦးဖြစ်ပါတယ်သူအမေရိကန်နိုင်ငံကိုရောက်ရှိနေစဉ် Washington DC မြို့အခြေစိုက် CSIS နိုင်ငံတကာမဟာဗျူဟာလေ့လာရေးတက်သည့်ပညာရှင်များအဖွဲ့ကသူ့ကိုဖိတ်ကြားပြီးမြန်မာနိုင်ငံအတွင်းကစီးပွားရေးနဲ့နိုင်ငံရေးအခြေအနေတွေအကြောင်းစနေဝဲတစ်ခုပြုလုပ်ပေးခဲ့တာဖြစ်ပါတယ်။တမ်းပြတစ်ခုရဲ့စီးပွားရေးတိုးတက်အောင်မြင်ရေးမှာအဓိကတော့ချက်ဖြစ်တဲ့လူငယ်တွေကိုအလုပ်ကင်ဖန်တီးပေးရေးအခြေအနေနဲ့ပတ်သက်လို့မေးမြန်းတဲ့အခါသူကအဲ့ဒီကိစ္စအတွက်အားလုံးကဝိုင်းဝန်းလှုပ်ဆောင်ကြရမှာဖြစ်တယ်လို့အခုလိုပြောပြပါတယ်
။အဲ့ဒီအောင်မြင်မှုကတော့အဖက်ဖက်ဆိုင်ရာအခုလုံးပူးပေါင်းပြီးတော့ဟိုဆောင်ရွက်ရမယ်။ဆိုရဘက်ကနေဒီ job creation ပေါ့နော်အလုပ်ဖော်ပေးတဲ့ဟိုစားလိုအပ်ချက်တွေအခုလုံးပြည့်ပြီဆုံးဆုံးเนาะအမြန်ဆုံးနည်းနဲ့ပေါ်ပြဖို့လိုတယ်เนาะဒီဘက်ကလည်းအလုပ်သမားတွေရဲ့အရေးသွေးเนาะလုပ်ကိုင်းနိုင်ငံနဲ့လုပ်နိုင်တဲ့အရေးသွေးတွေအမြန်ဆုံးမြင့်မားဖို့လိုအပ်တယ်မဟုတ်လို့ရှိရင်အလုပ်ရှိပေမဲ့လုပ်တဲ့လူမရှိတာเนาะ skill labor ပေါ့เนาะမလုံလောက်တာဒါလည်းပြတ်လာပဲဆိုတော့အဲ့ဒီဟာဟိုစူးစမ်းရမယ်ဆိုရှင်ဖက်ဖက်ဆိုင်ရာသူစူးစမ်းဖို့လိုတယ်ဟိုတယောက်တယောက်နဲ့တစ်ဖက်ထဲနဲ့လည်းဖြစ်မှာမဟုတ်ဘူးဒါမှလည်း investment climate ပေါ့နော်ဒီဒီနည်းမျိုးတော့မဟုတ်ရာသီဥတုတစ်ခုလုံးအောင်ရမယ်ဟလာဟိုအစိုးရမှန်ကန်ရမယ်ဟလာဒီမှန်ကန်ဆောင်ရွက်နိုင်ရမယ်နော်ဟိုအလုပ်သမားတွေကလည်းစူးစမ်းရမယ်အဲ့ဒီလိုဆိုရင်တော့ဖြစ်သွားမှာ
လူငယ်တွေအတွက်အလုပ်ကင်ဖန်တီးတဲ့နေရာမှာလည်းကိုတန်းပြည်အတွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းတွေကနေဖန်တီးပေးနိုင်တယ်လို့နိုင်ငံခြားကဓာတ်ရိုက်လာရောက်ရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေကလည်းဖန်တီးပေးနိုင်ပါတယ်။ FDI Foreign Direct Investment လို့ခေါ်တဲ့နိုင်ငံခြားကဓာတ်ရိုက်လာရောက်ရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေမြန်မာနိုင်ငံကိုဝင်လာနိုင်ရေးအတွက်အစိုးရကကြိုးစို့နေတယ်လို့လက်ရှိဥပဒေတွေအရလည်းနိုင်ငံခြားကုမ္ပဏီတွေကိုအကာအကွယ်ပေးထားတာတွေရှိပေမဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာအစဉ်အဆက်ကိုကြော်လွှားလှုပ်ဆောင်နေရတဲ့အတွက်လိုအပ်တာတွေအချိန်ပိုကုန်တာတွေဖြစ်နေတယ်လို့ Searchpan ကထောက်ပြပါတယ်။
ပြတ်နာရှိတာကူကတက်က capacity ပေါ့နော်ဒီနိုင်ငံခြားအနေလာတဲ့ community တွေအကြေးများများတစ်ခုလုပ်ချင်လို့ရှိရင်ဟိုသူတို့လုပ်ရတဲ့သူတို့ဟိုစပေါ့နော်ဟိုကျော်လွှားရတဲ့တစ်စက်ကျော်လွှားရတဲ့ဒီ application တွေရောနားလည်မှုတွေရောတော်တော်များနေတယ်များတော့အချိန်ကအများကြီးလိုတယ်ဥပမာ MIC တို့ဆိုလို့ရှိရင် MIC မြန်မာ investment commission နေနဲ့အင်မတန်စူးစမ်းတာစီဝေးဆိုရင်အရှိတနေုံပဲနော်နောက်ပြီးတော့ကိစ္စတွေလည်းအများကြီးပဲဒါ MIC လူမလောက်ဘူးဆိုတော့တော်တော်များဟိုစားတာဝန်တွေပေါ့နော်ဟိုဖြိတာဖြိပြီးတော့ဟိုအချင်းကအများကြီးပို့လို့တော
့အုတ်ချွေရန်တရားကြောင့်လားအဲ့ဒ
ါကဒါကျွန်တော်တရားတော့ရန်တရားကြောင့်ဟိုအုတ်ချွေရန်တရားအဓိကပါပဲဟို MIC ကိုလုံလောက်တဲ့ budget လုံလောက်တဲ့ဒီ capacity ပေါ့နော် human capacity expertise capacity ဟိုဖြည့်ဆွဲမပေးတော့ဟိုနည်းနည်းတော့နောက်နေမှာပေါ့နော
်မြန်မာနိုင်ငံကတခြားထိပ်တန်းစီးပွားရေးလုပ်ငန်းရှင်တွေလို့သူ့အနေနဲ့ဘာကြောင့် chrony လို့အခေါ်မခံရတယ်လဲလို့ VOA ကမေးတဲ့အခါသူကစစ်အစိုးရလက်ထက်ကဗိုလ်ချုပ်ကြီးတွေနဲ့ရင်းနှီးတဲ့စီးပွားရေးလုပ်ငန်းရှင်တွေသာမျက်နှာသာရပြီးစီးပွားရေးလုပ်ကိုင်ခွင့်အခွင့်အလမ်းတွေရပေမဲ့သူကတော့တမာတမကြတဲ့နီလန်းနဲ့ပဲစီးပွားရေးလုပ်ငန်းတွေကိုလုပ်ကိုင်ခဲ့တဲ့အတွက်သူနဲ့ခေတ်ပြိုင်စီးပွားရေးလုပ်ငန်းရှင်တွေလို့ခရိုနီဆိုတဲ့နာမည်ဆိုးကိုအတက်မခံခဲ့ရတာဖြစ်နိုင်ကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။ Search Brand ဟာမြန်မာနိုင်ငံမှာဗိုလ်ချုပ်နေဝင်အာဏာသိမ်းပြီးတဲ့နောက်ပိုင်း1965ခုနှစ်စနစ်နှစ်သားအရွယ်ကတရုတ်နိုင်ငံဘေကျင်းမြို့ကိုထွက်ပြေးသွားခဲ့ပြီး1983ခုနှစ်မှာဟောင်ကောင်ကျွန်းကိုထပ်မံပြောင်းရွှေ့နေထိုင်ခဲ့တာဖြစ်ပါတယ်။1992ခုနှစ်စစ်အစိုးရလက်ထက်ကမြန်မာနိုင်ငံကိုပြန်သွားပြီးစီးပွားရေးလုပ်ငန်းတွေစတင်လုပ်ကိုင်ခဲ့တာမှာလက်ရှိအချိန်မှာမြန်မာနိုင်ငံမှာရှိတဲ့ထိပ်တန်းစီးပွားရေးလုပ်ငန်းရှင်ကြီးတွေထဲမှာတဦးအပါအဝင်ဖြစ်ပါတယ်။ Search Brand အနေနဲ့ရုံးမပန်းအပါအဝင်စီးပွားရေးလုပ်ငန်းကြီးပေါင်း၈ခုနဲ့လုပ်ငန်းကွဲပေါင်း52ခုလောက်ကိုဦးဆောင်လုပ်ကိုင်နေသူဖြစ်ပါတယ်။ Forbes အာရှစီးပွားရေးမဂ္ဂဇင်းကြီးက2013ခုနှစ်ဩဂုတ်လမှာကောက်ယူခဲ့တဲ့စစ်တမ်းအရ Search Brand ဟာစင်ကာပူနိုင်ငံရဲ့အချမ်းသာဆုံးလူ50အစီးရင်ထဲမှာအဆင့်38ရှိတယ်လို့ဖော်ပြထားပြီးသူ့ရဲ့ချမ်းသာကျော်ဝမှုကတော့အမေရိကန်ဒေါ်လာတန်500လောက်ရှိတယ်လို့ဆိုပါရခင်ဗျာ
ကိုယ်စော်ဝင်းလိုင်းပြောပြသွားတာပါမစ္စတာဆာ့ချ်ပန်နဲ့ VOE တို့တီးတန့်မေးမြန်းထားတဲ့အပြည့်စုံကိုတော့လာမယ့်တနင်္လာနေ့မှာထုတ်လွှင့်မယ့်အပတ်စဉ်စီးပွားရေးကဏ္ဍမှာနားဆင်ကြရမှာဖြစ်ပါတယ်အခုဆက်ပြီးတင်ပြမှာကအမျိုးဘာသာသာသနာစောင့်ရှောက်ရေးအတွက်အစိုးပြုတင်သွင်းထားတဲ့ဥပဒေမူကြမ်းတွေအပေါ်စိုးရိမ်မကင်းဖြစ်မိပြီးမြန်မာနိုင်ငံအနေနဲ့လူအခွင့်အရေးစိန်ခေါ်ချက်တွေကိုကင်တွယ်ဖြေရှင်းဖို့လိုအပ်နေတယ်လို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ပြည်ထောင်စုလွှတ်တော်နိုင်ငံကသူရဦးရွှေမန်းအမေရိကန်အာဏာပိုင်အနေနဲ့တနင်္လာနေ့တုန်းကတွေ့ဆုံစဉ်မှာအမေရိကန်ဘက်ကအခုလိုထောက်ပြပြောဆိုခဲ့တာလည်းဖြစ်ပါတယ်အပြည့်စုံကိုတော့ကုသညွန်ဦးကပြောပြမှာပါ
လူနည်းစုဘာသာဝင်တွေအပါအဝင်ဒီမတူကွဲပြားကြတဲ့မြန်မာပြည်သူအားလုံးရဲ့အခွင့်အရေးတန်းတူအကာအကွယ်ရစီဖို့အတွက်လိုအပ်ချက်ရှိတဲ့အကြောင်းသမ္မတဥဘာမားရဲ့မြို့သားလူညီဆိုင်ရာဒုတိယကြံပေးဘန်ဂျမင်ရော့စ်ကဒီပြော်စုလွှတ်တော်နိုင်ငံကသူရဦးရှိမန်းနဲ့တွေ့ဆုံစဉ်မှာပြောဆိုခဲ့တာပါအမျိုးဘာသာတာနာဆောက်ရှောက်ရေးဆိုတဲ့ဥပဒေကြမ်းနေနဲ့ပတ်သက်လို့အမေရိကန်ပြည်သူ့အနေနဲ့စိုးရိမ်မကင်းဖြစ်ရတယ်လို့လည်းပြောခဲ့ပါတယ်ဒီခိုင်ပြည်နယ်တွင်လူသားယက်တီမှုဆိုင်ရာအချက်တွေရင်ဆိုင်နေရသူတွေရဲ့စောင့်နေရေးတိုးတက်ကောင်းမွန်လာစေဖို့အစိုးရအနေနဲ့ဂတိကွယ်အတိုင်းအလျင်မြန်ဆောင်ရွက်ဖို့လိုအပ်တယ်လို့လည်း Mr. Banroots ကဒီလွှတ်တော်နိုင်ငံကသူရဦးရှိမကိုပြောခဲ့တယ်လို့သမ္မတအင်ပီရောကသတင်းထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့သူရဦးရှိမဟာအမေရိကန်ဒုတိယနိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့လည်းတွေ့ဆုံပါတယ်။မြန်မာနိုင်ငံရဲ့လူ့အခွင့်အရေးစိန်ခေါ်ချက်တွေကိုကင်တွယ်ဖြေရှင်းဖို့လိုအပ်နေတဲ့အချက်နဲ့စနားပြသူတွေအပေါ်မှာအကြမ်းဖက်ကင်တွယ်ခဲ့မှုအပေါ်ပွလင်းလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့ဒုတိယနိုင်ငံရေးဝန်ကြီးကတောင်းဆိုခဲ့တဲ့အကြောင်းနိုင်ငံရေးဌာနပြောခွင့်ရသူ Jeff Rakel ကပြောသွားပါတယ
် They discussed the importance of inclusive, credible and transparent elections later this year, meaningful political dialogue among all stakeholders to build trust, advance national
အခုနေ့ကျင်းပမယ်ရွေးကောက်ပွဲဟာအားလုံးပါဝင်နိုင်ပြီးအများလက်ခံယုံကြည်နိုင်တဲ့ပွင့်လင်းမြင်သာမှုရှိတဲ့ရွေးကောက်ပွဲဖြစ်ဖို့အရေးကြီးတဲ့အကြောင်းလဲဆွေးနွေးခဲ့ပါတယ်အမျိုးသားပြန်လည်တင်မြှင့်ရေးနဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုကိုအထောက်ပံ့ဖြစ်စေဖို့အပြန်အလှန်ယုံကြည်မှုတည်ဆောက်နိုင်ဖို့အတွက်လည်းအရေးပါတဲ့ခေါင်းဆောင်တွေအားလုံးအကြားအတိတ်ပဲပြေးဝတဲ့နိုင်ငံရေးဆွေးနွေးမှုတွေအကြောင်းပြောပြခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အရေးကြီးတဲ့အကြောင်းလည်းဆွေးနွေးပြပါတယ်။အမျိုးပါသာသာသနာကာကွယ်ရေးအတွက်ရည်မှန်းတဲ့ဥပဒေမူကြမ်း၄ရပ်နဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းလည်းဒုနိုင်ငံကြီးဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်။ယာယီနိုင်ငံသားမှတ်ပုံတင်ကတ်ဝိုက်ကတ်ကိုင်ဆောင်သူတွေရဲ့အခြေအနေပေါ်မှာလည်းစိုးရိမ်တဲ့အကြောင်းပြောပါတယ်။မြန်မာနိုင်ငံတွင်းလူခွင့်ရေးစိန်ခေါ်ချက်တွေအပေါ်ခိုင်ခိုင်မာမာအပြေထုတ်နိုင်မှုအရေးကြီးတဲ့အကြောင်းဒုနိုင်ငံကြီးဝန်ကြီးကထောက်ပြခဲ့တယ်လို့ဆန္ဒပြသူတွေအပေါ်အကြမ်းဖက်ကင်ထွယ်ဖြေရှင်းခဲ့တဲ့ကိစ္စအပေါ်လွတ်လပ်ပွင့်လင်းတဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့ကိုလည်းတောင်းဆိုခဲ့ပါတယ
်မြန်မာနိုင်ငံဟာဒီမိုကရေစီအသွင်ကူးပြောင်းမှုမှာတိုးတက်မှုတွေရှိနေပေမဲ့ဘာသာရေးဘက်မှာတော့တင်းမာမှုတွေရှိနေပြီးတော့လူနည်းစုဘာသာဝင်တွေအတွက်အခက်ကြုံမှုတွေရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဒီအမေရိကန်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာထူးထမ်းအမတ်ကြီးဒေးဗစ်ဆပ်ပစတင်းကလည်း VOA ကိုပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့လွှတ်တော်နိုင်ငံကသူရောက်ရှိမှန်းနဲ့အမေရိကန်တာဝန်ရှိသူတွေတွေ့ဆုံခဲ့ရမှာလက်ရှိမြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်ကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပါတယ်။သမ္မတအင်ပီရိုရဲ့ဒီအမျိုးသားလူမျိုးဆိုင်ရာဒုတိယကြံပေးဘန်ရူးစ်နဲ့တွေ့ဆုံစဉ်မှာတော့ဒီလက်ရှိမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲတွေအတွက်ကြိုးပမ်းဆောင်ရွက်မှုတွေနဲ့လွှတ်တော်လုပ်ငန်းရပ်ဆိုင်ရာကိစ္စရပ်တွေကိုလည်းသူရောက်ရှိမှန်းနဲ့ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။
ကိုသားညုံရဲ့တင်ပြချက်ပါခင်ဗျာ။ဘာသာရေးလူအခွင့်အရေးအခြေအနေတွေပြီးသွားပြန်တော့ပညာရေးဥပဒေဆိုင်ရာအခြေအနေကိုလည်းပြောပြခြင်းပါတယ်။ပထမဦးဆုံးအချိန်ကျင်းပတဲ့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ညီလာခံကနေပညာရေးဥပဒေအမြန်ဆုံးပြဋ္ဌာန်းပေးဖို့နဲ့အဖန်စီခံရစေဒီမိုကရေစီပညာရေးတပိတ်မှောက်ကျောင်းသားတွေကိုချွင်းချက်မရှိအမြန်ဆုံးပြန်လှုပ်ပေးဖို့တောင်းဆိုလိုက်ကြပါတယ်။ဆရာဆရာမတွေရဲ့ရပ်ပိုင်ခွင့်နဲ့ဘဝလူညုံရေးအာမခံချက်ရရှိနိုင်မဲ့ဆရာဆရာမဥပဒေ Teachers Law ပြဋ္ဌာန်းပေးဖို့ကိုလည်းဆွေးနွေးကြကြပါတယ်။မန္တလေးမြို့မှာကျင်းပတဲ့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ညီလာခံနဲ့ပတ်သက်ပြီးဆက်သွယ်ဆုံသမ်းထားတဲ့မတ်စုမွန်ကစူးစီးတင်ပြထားပါတယ်။
မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးကအစ်မစ်တက္ကသိုလ်ကောလိပ်အစိုးရကျောင်းပေါင်းစုံနဲ့ပုဂ္ဂလိကကျောင်းတွေကဆရာဆရာမပေါင်း300ကျော်စုဝေးတက်ရောက်ခဲ့ကြတဲ့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့ညီလာခံမှာနိုင်ငံအနာဂတ်အတွက်အရေးကြီးတဲ့ပညာရေးအခမ်းအနားကိုအဓိကဆွေးနွေးခဲ့ကြပါတယ်။အခုလွှတ်တော်ရင်းမှာတင်သွင်းထားတဲ့အမျိုးသားပညာရေးဥပဒေကိုအမြန်ဆုံးပြဋ္ဌာန်းပေးဖို့ကိုလည်းတောင်းဆိုလိုက်ကြတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်အထွေထွေအတွေ့အမှု1ဒေါက်တာအကမိုးသူကပြောပါတယ
်ပညာရေးတစ်ခုကိုလုပ်တဲ့အခါမှာတော့ဒီဟန်ချက်ညီညီပူပေါင်းဖို့လိုတယ်ဒါပေမဲ့ဖြစ်နေမှာလဲဖြစ်နေကန်တာတူတက်ဖို့ကအခြေခံကန်တာကတူတက်ဖို့လိုတယ်လို့ထင်ဟာပေါ့ကျွန်တော်သုံးသပ်ကြတယ်ဆရာဆရာမရဲ့ခန့်ကန်တာရည်သွေးခန့်ကန်တာကရေးပါတဲ့ခန့်ကန်တာတစ်ခုမှရောက်လာတယ်ဆိုတဲ့ဟာကိုဝိုင်းဝန်းထောက်ပြကြတယ်ဒီကကတော့စနစ်ပါစနစ်ကအလုံးဒီပါဝင်ခွင့်ရတဲ့စနစ်တစ်ခုဖြစ်ဖို့လိုတယ်ပါဝင်ခွင့်ရတဲ့စနစ်တစ်ခုမဖြစ်ဘူးဆိုလို့ရှိရင်အောင်မြင်မှုကအလံဝေးမယ်ဆိုတဲ့ဟာကိုလည်းတော်တော်များထောက်ပြကြတယ်မကင်မနေအကြံဉာဏ်တောင်းတာတဲ့ဝိုင်းလို့ကြမယ်ဆိုတဲ့ရည်ရွယ်မှုတစ်ခုကိုပြန်ပြန်တောင်းတာပိုကောင်းတယ်အဲ့လိုမျိုးရည်ရွယ်မှုမဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ကနောက်ကျကျန်ခဲ့မယ်ဆိုတော့ကျွန်တော်သုံးသပ်ကြတယ်ဒေသပညာရေးဥပဒေနဲ့ပတ်သက်ပြီးတော့မှအဒီဥပဒေတွေကြီးကျွန်တော်တို့အကုန်လုံးနဲ့ဆက်ဆံတဲ့ဥပဒေဆရာရင်းနဲ့ပတ်သက်တဲ့ဥပဒေဒါကြောင့်မို့ကျောင်းသားရောဆရာရောအချို့ညီပါဝင်တဲ့အတွေ့အကြုံမှုတွေစဉ်းစားဆုံးဖြတ်မှုတွေပါဝင်ဆွေးနွေးခွေတွေအကြံပြုခွေတွေဝိုင်းဝန်းလှုပ်ဆောင်ခွေတွေ participation ကဏ္ဍကိုဒီကတာတောင်းတဲ့ပေါ်ဖို့လိုရဲပါတော့
ပညာရေးစနစ်တင်ကြားနည်းစနစ်စာမွေးနည်းစနစ်ဆိုင်ရာပြုပြင်ပြောင်းလဲရေးအပြင်ဆရာဆရာမတွေရဲ့တာဝန်ဝတ္တရားရပိုင်ခွင့်နဲ့လူနေမှုဘဝအာမခံချက်တွေနဲ့ပတ်သက်လို့ခိုင်မာတိကျတဲ့ဥပဒေတရပြဋ္ဌာန်းနိုင်မှုအရေးလဲဆွေးနွေးခဲ့ကြပါတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့အမှုဆောင်အဖွဲ့ဝင်ပသိမ်တက္ကသိုလ်တမိုင်းကတိကဦးတန်းထိုက်အောင်ကပြောပါတယ
်ပညာရေးအဆင့်တော့ဒီနိုင်ငံကအဆင့်လေးတော့လုပ်နေပညာရေးကကျွန်တော်တို့လွတ်လပ်ခွင့်တက်ပြီးရေးကြီးတယ်ပညာရေးလွတ်လပ်ခွင့်သင်တန်းရေးလွတ်လပ်ခွင့်ကျန်းမဲ့ဖူးတာပေါ့နော်အဲဒါဆိုရင်ပညာအပိုင်အဝန်းဖြစ်ပြီးနေအမီကျောင်းဝင်ကျောင်းသားတွေရဲ့အဆက်အသွယ်တွေအစောကဖြည့်ရှင်းပြီးခုအဆက်အသွယ်တွေရဲ့အခွင့်အရေးရပညာတုတ်တဲ့အခွင့်အရေးတွေရရှိဖို့ဆရာဆရာမတွေရဲ့လူမှုဘဝအဆင့်အတန်းတွေမြန်မာပြည်လုံးကျုံရေးအစားပြည့်နေနော်အဲဒီကအမျိုးတွေနဲ့ခိုင်ခိုင်မာမာဖြစ်လာအောင်ဆောင်ရွက်ကြဖို့
ဒါအပြင်အမျိုးသားပညာရေးပြုပြင်ပြောင်းလဲရေးငြိမ်းချမ်းစွာခရီးရှည်ချီတက်လမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒီမိုကရေစီကျောင်းသားတပိတ်ကတပိတ်မောက်ကျောင်းသားတွေကိုချွင်းချက်မရှိအမြန်ဆုံးပြန်လွတ်ပေးဖို့ကိုလည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကတောင်းဆိုခဲ့တဲ့အကြောင်းအဖွဲ့ချုပ်အတွင်းရင်မှူးဦးအာကာမိုးသူကပြောပါတယ်
ကျွန်တော်တို့ချင်းချင်းမရှိပြန်လုပ်ပေးဖို့ဆိုပြီးတော့ကျွန်တော်တို့ညီလာခံမှာပဲ statement ထုတ်ပြန်ခဲ့ပါတယ
်ဒီညီလာခံကိုနိုင်ငံတကာပညာရေးအဖွဲ့အစည်းတွေကလည်းလေ့လာသူအဖြစ်တက်ရောက်ခဲ့ကြသလိုနိုင်ငံတဝန်းကတက္ကသိုလ်အသီးသီးကဆရာဆရာမတွေကလည်းတက်ရောက်ခဲ့ကြတဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကပြောပါတယ်မေလ2ရက်3ရက်2ရက်ဆက်တိုက်ကျင်းပခဲ့တဲ့ပထမဦးဆုံးအကြိမ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့ညီလာခံကနေအစိုးရလွှတ်တော် NNER နဲ့ကျောင်းသားတွေ၄ပွင့်ဆိုင်သဘောတူညီချက်နဲ့တင်သွင်းထားတဲ့အမျိုးသားပညာရေးဥပဒေအမြန်ဆုံးပြဋ္ဌာန်းပေးဖို့ ਨੇ ဖန်းစည်းကံចောင်းသားတွေအမြန်ဆုံးပြန်လွှတ်ပေးရေးတောင်းဆိုခဲ့ကြပါတယ်ရှင
် Well Myanmar has many great products and services that are very attractive to the United States
နိုင်ငံရင်းနှီးချုပ်နှံမွေလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုယဉ်ကျေးမှုဆိုတာသူတို့အတွက်ကမဆိတ်မှုလေဈေးကလည်းလုံးရင်း
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolution.
မြန်မာနိုင်ငံကငွေကြီးရေးဈေးကွက်အလုပ်အကိုင်းနဲ့အခွင့်အလမ်းပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ။
VOA ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်။အခုတော့အိမ်နီးချင်းထိုင်းနိုင်ငံကသတင်းတပုတ်ကိုတင်ပြပါမယ်။လူမောင်ကိုကူးသူတွေစတဲ့ချတဲ့လူယုံကြည်ရတဲ့စခန်းတစ်ခုကိုထိုင်းနိုင်ငံတောင်ပိုင်းဖန်ကနေထဲမှာထိုင်းရဲတွေကထပ်မံရှာဖွေတွေ့ရှိခဲ့ပါတယ်။အင်္ဂါနေ့ကတွေ့ရှိခဲ့ကြတဲ့စခန်းတစ်ခုမှာဆိုရင်အယိုးစုဖြစ်နေတဲ့အလောင်းတလောင်းမြှုပ်နှံထားရနေရာကိုလည်းတွေ့ခဲ့ကြတာပါ။လုံးခဲ့တဲ့ရက်ပိုင်းအတွင်းကလည်းအခုနေရာနဲ့တိမ်မဝေးလှတဲ့နေရာမှာအလောင်း26လောင်းကိုစုပြုံမြုပ်နှံထားတဲ့ကျင်းကြီးတစ်ခုကိုတွေ့ရှိခဲ့တာပါမလေးရှားနယ်စပ်နဲ့ကပ်နေတဲ့အခုလိုဝေးလံတဲ့နေရာမှာမြန်မာဘက်ကနေရိုဟင်ဂျာအများစုပါတဲ့လူ400လောက်ကိုလူကုန်ကူးသူတွေကခေါ်လာပြီးငွေညှစ်တယ်လို့တာဝန်ရှိသူတွေကယူဆကြပါတယ်သတင်းနောက်စတီဗ်စတန်ဖို့ရဲ့သတင်းကိုအခြေခံပြီးမတ်ဆုမြန်မွန်ကပြောပြပါမယ
်ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်နားကလမ်းကြောင်းတွေကိုလူကုန်ကူးသူတွေအသုံးပြုနေတာဟိုအရင်တည်းကပါအလောင်း26လောင်းမြုပ်နှံထားတဲ့ချင်းကြီးကိုပြီးခဲ့တဲ့ရက်ပိုင်းတုန်းကစတင်တွေ့ခဲ့တော့လူကုန်ကူးမှုကိစ္စကိုစောင့်ကြည့်မှတ်တမ်းတင်နေကြသူတွေကတော့သိပ်ပြီးတော့အံ့ဩခြင်းမရှိကြပါဘူးမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံတွေစီကပုံမကောင်းမွန်တဲ့ဘဝကိုရှာဖွေသူတွေကိုလူကုန်ကူးသူတွေဘလို့အခွင့်ကောင်းယူအမြတ်ထုတ်တယ်ဆိုတာကိုအဖွဲ့အစည်းတော်တော်များများကမှတ်တမ်းတင်ထားကြပါတယ်ဒီလိုလူမောင်ကိုကူးတဲ့ကိစ္စဟာအမတန်အလုပ်ဖြစ်နေတဲ့တရားမဝင်စီးပွားရေးတစ်ခုဖြစ်တယ်လို့ Human Rights Watch ရဲ့အာရှဆိုင်ရာညွှန်ကြားရေးမှူးကဆိုပါတယ်
These camps are in fact surrounded by local officials and communities taking money from the traffickers.
ဒီစတဲ့ချနေရာရင်းနဲ့သိပ်မဝေးတဲ့ပတ်ဝန်းကျင်မှာလူကုန်ကူးသူတွေဆီကလက်ယူထားတဲ့ဒေသခံတာဝန်ရှိသူတွေရွာတွေစီနေကြပါတယ်။ပူပြီးတာဝန်ရှိတဲ့ပြည်နယ်အဆင့်ပုဂ္ဂိုလ်တွေဆိုလည်းမသိချင်အောင်ဆောင်နေကြတာပါပဲ။ဘာဖြစ်နေလဲဆိုတာသူတို့သိကြပါတယ်။ပြဿနာကဘယ်လိုအရေးယူမှုမျိုးမှမရှိတာပါ။သူတို့တွေကလည်းလူကုန်ကူးသူတွေနဲ့ကြံရပါတွေဖြစ်ပါတယ်။
ထိုင်းတောင်ပိုင်းကကဘာလှည့်ခီးတဲ့တွေအသွားများတဲ့အပန်းဖြေပင်လယ်ကမ်းခြေတွေနဲ့မိုင်အနည်းငယ်လောက်သာဝေးတဲ့လမ်းကြောင်းတွေကိုလူကုန်ကူးသူတွေကအသုံးပြုနေကြတာပါ။အဲဒါကြောင့်အဲ့ဒီလမ်းတစ်လျှောက်မှာရှိတဲ့ရွာသားတွေကအာဂရီလိုက်စားနေတဲ့အာဏာပိုင်တွေကိုအားကိုးမနေတော့ဘဲလက်နက်ကင်ပြည်သူစစ်အဖွဲ့တွေဖွဲ့ပြီးတော့လူကုန်ကူးသူတွေကိုသူတို့ရွာတွေနားမလာအောင်လို့ကင်းလှည့်နေကြပါတယ်။ဒီအဖွဲ့တွေရဲ့အခုအညီနဲ့လူမောင်ခိုဂိုင်းတွေလက်ကနေရိုဟင်ဂျာအများစုပါတဲ့အဖွဲ့ငယ်လေးတွေကိုကယ်တင်နိုင်ခဲ့ပါတယ်။ဒါပေမဲ့နှစ်နဲ့ချီလူကုန်ကူးလာကြတဲ့ဂိုင်းတွေကိုနှိမ်နင်းနိုင်ဖို့အတွက်ကတော့သူတို့အတွက်ကစိန်ခေါ်မှုတွေရှိပါတယ်
။ဒါမှငြက်လူစမိုင်းကောက်ကုန
် We can't make trafficking stop.
လ
ူကုန်ကူးနေတာတွေကိုရပ်သွားအောင်ကျွန်တော်တို့မလုပ်နိုင်ပေမဲ့အချိန်တော့လျော့သွားပါတယ်။အရင်တော့ကဆိုရင်ပွဲစားတွေကဒီချိန်ကိုလူဝင်ကြား50-60လောက်မှောင်ခိုကူးဖို့ခေါ်လာကြပါတယ်။အခုတော့ဒီချိန်ကို10ယောက်ယောက်20လောက်ပဲပါတဲ့အုပ်စုငယ်လေးတွေခွဲပြီးတော့မှောင်ခိုကူးကြပါတယ်။အဲ့ဒီတော့ကျွန်တော်တို့အတွက်သူတို့ကိုဖမ်းနိုင်မှုပိုးပြီးတော့ခက်ခဲသွားတယ်ကျွန်တော်တို့ရှိတဲ့ဘက်ကိုလည်းသူတို့မလာကြတော့ပါဘူ
းလူမောင်ခိုကူးသူတွေလက်ကနေကဲဆင်းနိုင်ခဲ့သူတွေရဲ့အပြောအယသူတို့ဟာထိုင်းကမ်းလွန်ပင်လယ်ထဲသင်္ဘောတွေပေါ်မှာအချိန်အကြာကြီးစောင့်နေကြရပြီးတော့ကမ်းဘက်မှာအစ်စ်ဆေးတွေကင်းသွားချိန်ကျမှလူကုန်ကူးသူတွေကကမ်းပေါ်ကိုခေါ်လာတာဖြစ်တယ်လို့ပြောပါတယ်ဖူးခက်အပန်းဖြေနေရတဲ့တိတ်မဝေးတဲ့ကဲဆေးရေးစခန်းကိုရောက်နေတဲ့အသက်17နှစ်အရွယ်ရိုဟင်ဂျာကလေးတစ်ယောက်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
ကျွန်တော်တို့တောင်ပေါ်မရောက်ခင်လေပေါ်မှာတစ်လလောက်ကြာပါတယ်လေပေါ်မှာတော့ငါပွဲစားကငါးတစ်တာတွေစားဖို့ပေးပါတယ်ကျွန်တော်စားလို့ကိုမရပါဘူးလူနှစ်ယောက်ကိုပွဲစားကပြစ်တတ်တာကျွန်တော်ကိုယ်တိုင်တွေ့ရပါတယ်အမျိုးသားတစ်ယောက်ဆိုလဲလေပေါ်မှာပဲတည်သွားပါတယ
်ထိုင်းအာနာပိုင်တွေရဲ့လူကုန်ကူးမှုတိုက်ဖျက်ရေးအထောက်မှုညံဖျင်းလို့နဲ့ဆိုပြီးတော့အမေရိကန်အစိုးရကပြီးခဲ့တဲ့နှစ်ကပဲထိုင်းနိုင်ငံကိုလူကုန်ကူးမှုတိုက်ဖျက်ရေးအစိုးဆုံးအဆင့်ကိုရှော့ချခဲ့ပါတယ်ဒါပေမဲ့အခုနောက်ဆုံးပေါ်ထွက်လာတဲ့အခြေအနေတွေကတာဝန်ရှိသူတွေစိုးရိမ်နေတာထက်ကိုပိုပြီးတော့ဆိုးနိုင်တယ်လို့ဖန်ကခရိုင်ခေါင်လက်ရွာကိုရောက်ခဲ့တဲ့သတင်းတောက်စတီဗ်စတန်ဖော့ဒ်ကပြောပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ32 kHz 9325လိုင်းနိုမီတာ40 kHz 9433လိုင်းနိုမီတာ50 kHz 9999နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယနာရီဝက်အတွင်းကမ္ဘာမီဒီယာအတီတွေကမြန်မာပြည်American EDN 3 English သင်ခန်းစာနဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့ရှမ်းပြည်နယ်ဝဒေသပန်းစန်းလက်နက်ကင်တိုင်းသားညီလာခံမှာဘာတွေဆွေးနွေးကြပါသလဲ
ဒီဖွဲ့တွေနဲ့ဖြစ်နေတဲ့ပြိဖွဲ့ခတွေကိုဘယ်လိုရပ်ဆဲရမလဲဘယ်လိုနီလန်းရှာပြီးတော့ပြိပခါကိုညှော့နေပေါ့ရပ်ဆဲပေါ့လုပ်မလဲ
မကြခင်မှာနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီရအာဘော်နဲ့သတင်းဆောင်မတွေကိုနားဆင်ရပါမယ်ဦးကျော်စံသာကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်ပြည်လုံးကျွအပြည့်ရဆဲရအပိဒါဆောင်ရဖို့အသင့်ပဲဆိုတဲ့သမရဥသိန်းစင်ရဲ့ပြောကြားခြင်းနဲ့ပတ်သက်ပြီးဒီအရာဝတီကရေးသားထားတာကိုဥစွာတင်ပြလိုပါတယ်အခုကျင်းပစေတိုင်းရင်သားထိပ်ပြီးဆွေးနွေးပွဲရလဒ်ကိုစောင့်နေတာပါတီဟာကိုရရှိပြီးတဲ့နောက်မှာပြည်လုံးကျော်အပြစ်ခတ်ရဆဲရေးကိုအပိသက်ဆောင်ရမယ်လို့သမ္မတဦးသိန်းစင်ကပြောကြားသွားပါတယ်။နောက်လာမယ့်အစိုးရလက်ထက်ကြရင်တိုက်ပွဲတွေချုပ်ငင်းပြီးညဉ့်ညံရေးဆွေးနွေးပွဲဆက်လက်လုပ်နိုင်ဖို့အခြေခံချမှတ်ထားဖို့ရည်ရွယ်တယ်လို့လည်းဆိုပါတယ်။အားလုံးကလက်နက်ကင်ပဋိပက္ခကိုနိုင်ငံရေးအရာဖြည့်ဆင်းဖို့လက်ခံထားရပြီလို့လည်းပြောကြားသွားပါတယ်။ဒါပေမဲ့ပန်ဆိုင်ဆွေးနွေးပွဲအင်ရှင်ဖြစ်တဲ့ UWSA ခေါင်းဆောင်ရဲ့ပြောကြားချက်ကိုကြည့်ရင်ညဉ့်ညံရေးဖြစ်စဉ်ကိုလက်ရှိစစ်တပ်အလို့ကြားဖွဲ့စည်းပုံပြင်ဆင်ရေးနဲ့ဆက်ဆက်လုပ်ရတဲ့ဘက်ကိုတွေ့ရပါတယ်။2008ဖွဲ့စည်းပုံကိုမပြင်ရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကပြည်လုံးကျွတ်အပြစ်ခတ်ရဆဲကိုလက်မှတ်ရေးထိုးမှာမဟုတ်ဘူးလို့ဥပပေါ့ယူချန်ကပြောကြားတော့တာပါ။အေးရခိုင်တပ်မတော်စီဦးစီးချုပ်ဘုံမှုချုပ်ထွန်းမြတ်နိုင်ငံကလည်းဖွဲ့စည်းပုံကိုမပြင်ရင်ညဉ့်ညံရေးမအောင်မြင်နိုင်ဘူးလို့ဆိုပါတယ်။ကောင်ဆန်းစုရဲ့မြို့သားဒီမိုကရေစီအဖွဲ့ရုံနဲ့88အင်အားစုတို့ကလည်းဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြည်သူလူထု5,000ရဲ့လက်မှတ်ကိုစုဆောင်းရရှိထားကြပါတယ်။ရွှတ်တော်ကဖွဲ့စည်းပုံပြင်ဆင်ကော်မတီကလည်းဒီကိစ္စကိုနောက်တစ်ချိန်မှာဆွေးနွေးကြဖို့ရှိနေပါတယ်။ရွှတ်တော်အကြီးအကဲဦးရွှေမန်းကတော့ဒီအတွက်လူထုဆန္ဒခိုင်ဘွက်တဲ့ကိုမေလမှာကျင်းပမယ်လို့ပြောကြားခဲ့ပေမဲ့အခုအချိန်ကြီးတော့ဖြစ်လာနိုင်ပွဲမရှိသေးဘူးလို့ရေးသားထားပါခင်ဗျာ။စင်းလင်းပြသမှုရှိတဲ့ရွေးကောက်ပွဲစီမင်းတွေကမြန်မာရွေးကောက်ပွဲကိုပုံမှုရှုပ်ထွေးစေတယ်လို့ Global Times မှာ BC Horn ရေးသားထားတာကိုလည်းဖတ်ရပါတယ်မြန်မာနိုင်ငံဒီမိုကရေစီဖြစ်စဉ်မှာအလှည့်အပြောင်းဖြစ်လာမဲ့ရွေးကောက်ပွဲအတွက်ပါတီပေါင်း80ကျော်မှတ်ပုံတင်ထားကြပါမယ်အဓိကရှင်ပြိုင်ရမှာကတော့ USDP ခေါ်တဲ့ကြမ်းခိုင်ဖွံ့ဖြိုးရေးပါတီနဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်တွေဖြစ်ပါတယ်မဲဆန္ဒရှင်တွေဟာကြမ်းခိုင်ဖွံ့ဖြိုးရေးရဲ့လွန်ခဲ့သော9နှစ်တာပြုပြင်ရေးကိုကြည့်ရမှာဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက် USDP ကိုစင်ခေါ်ဖို့အခွင့်အကောင်းဖြစ်ပါတယ်။ကြံပါတီအစည်းအသီးကလည်းဒီမိုကရေစီဝေစုအသင်းတင်ရရှိဖို့မျှော်လင့်နေကြတာပါ။ကြက်ခိုင်ဖွံ့ဖြိုးရေးပါတီဟာအစိုးရနဲ့စစ်တပ်ရဲ့ထောက်ခံမှုကိုရရှိထားပေမဲ့ယခင်စစ်အစိုးရဟောင်းကတဆင်ပေါက်ဖွားလာတာမို့ပြည်သူတွေကစိတ်မကြိုက်ကြသလိုပါတီတွင်အပြိုင်မှုတွေရှိနေပါတယ်။သမ္မတဥက္ကဋ္ဌနဲ့လွှတ်တော်ဥက္ကဋ္ဌဦးရှင်မန်းတို့ဟာဒီမိုကရေစီပြုပြင်ရေးကိုအဓိကတွန်းသူအဖြစ်အမြင်ခံရဖို့ပြင်ဆင်နေကြသလိုသမ္မတဥသိန်းစင်အစိုးရဟာကြမ်းခိုင်ဖုံဖြိုးရေးပါတီနဲ့ခက်တန်းတန်းဖြစ်လာတာကိုလည်းတွေ့နေရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှလည်းလူကြီးပိုင်းလူငယ်ပိုင်းကွဲလွဲမှုရှိသလိုမဲနိုင်အောင်တော့အုပ်ချုပ်ရေးအတွေ့အကြုံအလုံးလောက်ရှိပါရဲ့လားဆိုတာလည်းမေးခွန်းထုတ်ဆရာရှိနေပါတယ်။ဒီထက်ဒေါအောင်ဆန်းစုကြည်သမ္မတမဖြစ်ရလေအောင်ကန့်တတ်ထားတဲ့ဖွဲ့စည်းပုံကလည်းရှိနေပြန်ပါတယ်။ NUP ခေါ်တဆညာနဲ့ NDF ခေါ်အမျိုးသားဒီမိုကရေစီအင်အားစုတို့ကလွယ်ပြီးကြမ်းပါတီတွေဟာဒေသဖုံဖြိုးရေးကိုသာအာရုံစိုက်တဲ့ပါတီတွေဖြစ်ကြပါတယ်။မြန်မာနိုင်ငံရဲ့မက်စနစ်ကလည်းပဲနိုင်သူအကုန်ယူစနစ်ဖြစ်လေတော့မဲအီအတွက်များများရတိုင်းအမတ်ဥယျာဉ်များများမရနိုင်ပါဘူးဒီစနစ်ကိုပြောင်းလဲဖို့တောင်းဆိုတဲ့ပါတီတွေရှိနေပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ကန့်ကွက်ထားပါတယ်ဒီလိုအခြေအနေတွေရောက်မြန်မာဒီမိုကရေစီနိုင်ငံရေးဟာအချိန်တိုအတွင်းမှာဖွံ့ဖြိုးပြီးနိုင်ငံတွေလိုချောချောမောမောဖြစ်လာနိုင်မှာမဟုတ်ပါဘူးစစ်တပ်နဲ့ဒေါအောင်ဆန်းစုကြည်ရဲ့ဒီမိုကရေစီအင်အားစုတို့ပြန်လဲသိမ့်မြလာသည့်တိုင်အောင်တိုင်းရင်းသားပြဿနာကတော့အမြင့်တွင်နေစေပါလေလို့ရေးသားထားပါခင်ဗျာ
။ဦးကျော်စံသာစူးစီးတင်ပြထားတဲ့ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းကိုနားဆင်ရအပြီးအခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ American EDM 3 English သင်ခန်းစာကိုဒေါ်လာလတန်းကစီစဉ်ပို့ချမှာဖြစ်ပါတယ်။
ဒီလိုမျိုးတွေတင်ပြမယ် idiom အတုံးကတော့
hit the ground running
ဖြစ်ပါတယ် Salung Banga, HIT hit, Tida, Yaita, THE the GROUND ground, the ground garo Miji, RUNNING running garo Pida Gusulubari. Sakabite Kulunye, Daya Divegaro, Miji go TP, Pida Boshi. Idiom Sure, the white Divegaro, Lungang Wima Sapi, Lulugane.
We need someone who can hit the ground running. A person who needs no training.
Chinoro Dura ga lungang gwe ma sa gade ga swan sa ne atong de de lu myo phit ba de. Tin nan rue ba rue pe bo ma lo me lu sa myo bo lu de be ya ba de. Upma go naw ta khaw na sin chi ya ya aw.
We need someone who can hit the ground running, a person who needs no training.
Swan sa shi de atong de me lu myo so yin be lo lou kai nai swan shi de lu pyo ma le.
Hit the ground running.
American idiom to English tengganzarigo. View ye mena kenai ma dolala tanga tinsan ni ra phit par de khmyar. Tora shin ni ne view e go we ban a chan pe sa ri pe po chin ne. Tora shin ni na sin lo de a tei ta chin ni taung chin ne so yin do a myan song ga ro email ne pe po chin ma phit par de. Email le sa ga bamis@voanews.com phit par de. Sa le ga ta sin sa yi ta sat twe lo yin so yin le sa ga voa myanmar wai a season ta sin sa lai tit ta a mhat 855 yangon sa lai ji yangon myo be phit par de khmyar. VOA ကိုတိုက်ရိုက်ဖုန်းနဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ဖုန်းနံပါတ်က1-239-382-5554ဖြစ်ပါတယ်ခင်ဗျာအခုတော့အင်ကာနေညတိုက်ရိုက်လေလိုင်းအစီအစဉ်ကိုပြန်လည်နှားဆင်ရပါမယ်ကိုသားညွန်ဦးကဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေညပိုင်းတိုက်ရိုက်လေလိုင်းအစီအစဉ်ကနေပြီးကြိုဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အခုလက်တလောအဖြစ်ဒီ UBS ဌာနချုပ်ဖြစ်တဲ့ပန်ဆန်းမြို့မှာကျင်းပနေတဲ့တိုင်းရင်းသားညီလာခံနဲ့ပတ်သက်ပါတယ်။ဒီတိုင်းရင်းသားညီလာခံနဲ့လက်ရှိမြန်မာနိုင်ငံမှာတွားနေတဲ့ဒီငင်းငယ်လုပ်ငန်းစဉ်တွေဟာဘလောက်ထိဆက်နွယ်မှုရှိလဲ။ဒီငင်းငယ်လုပ်ငန်းစဉ်ပေါ်မှာဘလောက်ထိတည်ရောက်မှုရှိလာနိုင်တဲ့စသဖြင့်ကျွန်တော်တို့သုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်။ပါဝင်ဆွေးနွေးပေးဖို့တက်ဆိုင်ရာပုဂ္ဂိုလ်ကိုကျွန်တော်ဖိတ်ခေါ်ထားတဲ့ထဲမှာတော့လက်ရှိဆွေးနွေးပွဲမှာပါဝင်နေတဲ့ UNFC ရဲ့တွဲပဲ့တွင်မှုခွန်အားရှိပါတယ်။နောက်တစ်ခုကဒီသတင်းမီဒီယာသမားတူဖြစ်တဲ့ကိုစီသူအောင်မြင့်ရှိပါတယ်။နောက်လက်ရှိပန်ဆန်းမှာဒီသတင်းယူနေတဲ့ကိုဆိုင်ထွန်းအောင်လည်းရှိပါတယ်။ကျွန်တော်အရင်ဆုံးတော့လက်ရှိဒီ UNFC ကခေါင်းဆောင်တူဖြစ်တဲ့ဥက္ကုံဥက္ကာကိုအရင်ဆုံးတင်ကြပါတယ်။ဘာလို့ဆိုတော့သူကလက်ရှိအစည်းအဝေးအတွင်းအနေနဲ့ပြောနေတာဖြစ်တော့ကျွန်တော်ရှေ့ပိုင်းမှာပဲသူ့ကိုခေါ်လို့ရမှာပါ။ဥက္ကုံဥက္ကာကြားပါလားခင်ဗျ။
ကြားပါတယ်ခင်ဗျ။
ဟုတ်ကဲ့ကျေးဇူးပါဥက္ကုံဥက္ကာရဲ့အစည်းအဝေးအနေနဲ့ကြားရတဲ့အနေနဲ့ကျွန်တော်တို့ပြောပြလို့ကျွန်တော်အရင်ဆုံးမေ့ချင်တာကတော့ဒီပန်ဆန်းညီလာခံကနေပြီးတော့လက်ရှိဥက္ကုံဥက္ကာတို့တွားနေတဲ့ NCCT ဒီမြန်မာနိုင်ငံဒီငင်းငယ်ရေးလုပ်ငန်းစဉ်ပေါ်မှာဘယ်လောက်ထိတည်ရောက်မှုရှိလာနိုင်လဲခင်ဗျ။
မူလရည်ရွယ်ချက်တွေကတော့အထောက်အကူပို့အားလုံးစေတနာရိုးရိုးနဲ့သဘောရိုးရိုးနဲ့ပဲကျွန်တော်တို့ပန်ဆန်းစည်းဝေးကိုခေါ်ယူကျင်းပတာဖြစ်ပါတယ်။ဒါကြောင့်ဒီတနင်္ဂနွေလုံးအဖြစ်ကရစေရေးအဒီအနေတစ်ဆင့်ဒီနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေကျင်းပသွားဖို့အဲ့ဒါတွေကိုဆက်လက်လှုပ်ဆောင်နိုင်မှုအတွက်အခုဒီစည်းဝေးကအခြေခံအားဖြင့်ဟာလာကျွန်တော်တို့အရေးကြီးတဲ့အဖွဲ့တွေအစုပြီးတော့ဒီအခြေခံအားဖြင့်သဘောထားရယူဖို့ခေါ်တဲ့အစည်းအဝေးဖြစ်ပါတယ်ပြည်တွင်းငြိမ်းချမ်းရေးအတွက်အထောက်အကူဖြစ်မဲ့အထောက်အကူဖြစ်စေတဲ့အနောက်ရှက်မဖြစ်တဲ့ဒီစုဝေးပွဲပါလေဆွေးနွေးအစည်းအဝေးလို့ပဲပြောနိုင်ပါတယ်
ဟုတ်ကဲ့မြန်မာစုရနဲ့အခုတိုက်ပွဲတွေဖြစ်နေတဲ့ကုကန်တပ်ဖွဲ့ TNLA AA ဒီလိုဖွဲ့စည်းရပါဒီဆွေးနွေးပွဲမှာပါနေရဆိုတော့ပြစ်ခတ်ရစေးရေးတနင်္ဂနွေတိုင်းတာဖြစ်နိုင်ရေးနဲ့ပတ်သက်လို့ဒီဖွဲ့တွေရပါဝင်မှုဘယ်လိုရှိလာနိုင်ပါလဲ
ဒီအဖွဲ့တွေကိုဒီမှာပါခိုင်းတာကလည်းတခြားမဟုတ်ပါဘူးဒီအဖွဲ့တွေနဲ့ဖြစ်နေတဲ့ပြိဖက်ခတွေကိုဘယ်လိုရစေးရမလဲဘယ်လိုနီလန်းရှာပြီးတော့ကျွန်တော်တို့ပြိပခါကိုယော့နေတော့ရစေတော့လုံးမလဲဆိုတဲ့ဟာကိုဆွေးနွေးချင်တဲ့အတွက်ဒါတို့ကဖိတ်ခေါ်တာဖြစ်ပါတယ်
တော့နားလေတော့ကလည်းကိုကံပြောဆိုခွင့်ရှိသူနဲ့ကျွန်တော်ဆွေးနွေးခါမှာသူတို့ကိုယ်တိုင်နိုင်ငံရေးအဖြစ်ရှာလို့ပါတယ်အသဘောအမြင်ရှိပါတယ်ဒါပေမဲ့ခက်တာကမြန်မာအစိုးရဘက်ကပါမြန်မာစစ်တပ်ဘက်ကပါ NCC ဒီအနေနဲ့ဒီဖွဲ့တွေပါဝင်လာနိုင်အောင်လို့ဒီမြန်မာစစ်တပ်ဖြစ်စီအစိုးရဖြစ်စီကိုဘယ်လောက်ထိနားချနိုင်ပါမလဲ
ဒါကတော့ကျွန်တော်တို့အခု UPWC ပေါ့လေနဲ့ရရှိတာတဲ့ဟိုပထမကျွန်တော် NCA ရဲ့ဟိုအဆိုပြုမူကြမ်းထဲမှာတော့ဒီ NCA ကိုလက်မှတ်ရေးထိုးတဲ့အချိန်မှာတော့ပေအဖွဲ့မှမကြမ်းမင်းနဲ့အပိပခရှိနေတဲ့အဖွဲ့တွေရောမူလတွေကပိပခမရှိတော့တဲ့အဖွဲ့ရောအပြည့်ရတာရောအပြည့်မရတဲ့အဖွဲ့တွေရောအလုံးအတူတကွအပါဝင်လက်မှတ်ရေးထိုးရေးဆိုတဲ့မူဝါရှိပြီးသားဖြစ်ပါတယ်။ဒါကြောင့်အတူတကွအပါဝင်လက်မှတ်ရေးထိုးနိုင်ဖို့ကပိပခရှိနေတဲ့အဖွဲ့တွေကတော့ပို့ပြီးတော့အလိုအတာပါဗျာ။ဒါကြောင့်ဒါကိုကျွန်တော်တို့ကနှီးလန်းရှာတဲ့သဘောမျိုးနဲ့ဆွေးနွေးနေကြတာဖြစ်ပါတယ
်။မြန်မာစစ်တပ်ဘက်ကလက်ခံပါမလား။
ဒါကတော့စစ်တပ်ရဲ့သဘောထားကိုတော့ကျွန်တော်တို့ဒီဟိုပါပါလေကျွန်တော်တို့ဟိုပြောဖို့ခက်ပါတယ်သူသဘောထားကသူရဲ့စီရင်မှန်းချက်သူရဲ့အာဒီလုံခြုံရေးစဉ်းစားချက်ပေါ့ဗျာဒါကတော့ကျွန်တော်တို့ဒီဝေဖန်လို့မပင့်တော့ပါဘူးဒါကြောင့်ဖြစ်တင်တာကတော့တနင်္ဂနွေလောပြစ်ခတ်ရစေရေးပြည်တွင်းညံ့ရို့တကယ်လိုလားမယ်ဆိုရင်တော့ဒီစစ်တပ်ကဆုံးဖြတ်ချက်ကလည်းအဓိကကြားတယ်လို့တော့ထောက်ပြခြင်းပါ
ဟုတ်ကဲ့အခုအပြစ်ခတ်ရစေကိစ္စတွေပြောနေကြပြီဒါပေမဲ့ဝါဒီကိုကဘက်မှာတိုက်ပွဲတွေဖြစ်နေတယ်အခုမကြခင်ကဆိုလဲခင်ပြည်နယ်ဘက်မှာဒီစီးသူတို့လေးကျင့်မှုလို့ပြောပါတယ်လေကြောင်းနေပြီးတော့ဘုံကျတာမျိုးတွေပါဖြစ်နေဒီအခြေအနေဖြစ်နေတာနဲ့အပြစ်ခတ်ရစေကလက်တွေ့ကြဖြစ်နိုင်ပါမလားဥခွန်ကနောက်ဆုံးအဖြေပါဘလို့မြင်ပါလဲ
ဟုတ်ပါတယ်ဒါကိုလည်းကျွန်တော်တို့ကလက်တွေ့ကြဖြစ်နိုင်ဖို့စူးစမ်းနေတာဖြစ်ပါတယ်ဒါကြောင့် NCA ကိုစာရွက်ပေါ်မှာလက်မှတ်ထိုးတာမဟုတ်ဘဲနဲ့အစ်မြေပြင်မှာတကယ်ပဲဟာလာရစဲတော့အောင်တကယ်ပဲရနာတော့တည်ငြိမ်မှုပြန်လည်းရရှိအောင်လုပ်ဖို့ကျွန်တော်တို့လည်းစူးစမ်းနေတာဖြစ်ပါတယ်အဲဒီလိုလုပ်ဖို့အတွက်ကျွန်တော်တို့ဒီပြည်တော်စုအစိုးရဒါမကပါလေကျွန်တော်တို့အခုလက်ရှိဗမာတပ်မတော်ကလည်းပဲဒီတက္ကသိုလ်ကတော့ပြခရစေကြီးပြည်တွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်အေးချမ်းမှုရရှိရေးနိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်ပြီးမြောက်ရေးအတွက်ဒါကတော့ဒီတပ်မတော်ဘက်ကသဘောထားတွေလည်းအင်မတန်အရေးကြီးကြောင်းကျွန်တော်ဒါညီကုန်းချုပ်ထောက်ပြခြင်းတာပေါ့ခင်ဗျာ
ဟုတ်ကဲ့ဥက္ကဋ္ဌကြီးကျေးဇူးပါခင်ဗျာအခုစီဝေးရနေပြောကျွန်တော်တို့အခု
ဟုတ
်ကဲ့ဥစီသူအောင်မြင့်ကျွန်တော်ခုနလေးလိုက်မော်တင်ခြင်းပါတယ်ခုနဥက္ကဋ္ဌကဆွေးနွေးသွားတာလည်းသိပါပါတို့လည်းစီဝေးထဲမှာဖြစ်နေတဲ့အချိန်မှာကျွန်တော်တို့ဟာပြောခိုင်းရတာဆိုတော့ဥစီသူအောင်မြင့်ရဲ့ခုပန်ဆန်းညီလာခံရဲ့ထူးခြားချက်သဘောတဘာဝဘူးဥစောင်မြင့်ဘာများကဲခတ်မိလဲခင်ဗျအ
ဲဒီပန်ဆန်းညီလာခံရဲ့သဘောတဘာဝကပထမတစ်ချက်အရင်တုန်းကဟိုဘာမှအဝင်မပြောဘဲနဲ့ပြီးမှပဲနေတဲ့ဟိုဝတ်တပ်ဖွဲ့ကဥကြီးပြီးတော့မှလုပ်တဲ့ဥစားညီလာခံကြီးဖြစ်နေတယ်အဲဘာလို့အဲ့လိုဖြစ်ရသလဲဆိုတဲ့အခါကျတော့ကျွန်တော်တို့ဟိုအနောက်ကိုနည်းနည်းပြန်ကြည့်လိုက်ရင်အဲကိုကန်တက်ကွဲတွေဖြစ်လာတဲ့အခါမှာတပ်မတော်ဘက်ကဟိုဒီလိုဒီမြထုံးကြီးကအဲ့မှာပြောတာရှိတယ်အဲဒီကိုကံဘက်ကနေပြီးတော့အဲပလောင်တပ်ဖွဲ့တွေဒီတပ်ဖွဲ့တွေတိုက်တယ်ဒါတော့သူတို့ကာကွယ်ရှင်တွေလည်းဟိုဥစ္စာကာကွယ်ရှင်တွေကိုယ်ကလည်းဝန်ခံတဲ့ခါကျတော့ဒါတော့သက်သေမရှိဘူးပေါ့ဒါပေမဲ့အဲ့ဒီထဲမှာ CIA တပ်ဖွဲ့တွေကလည်းကူညီနေတယ်ကိုကံကိုဝါတပ်ဖွဲ့မိုင်းလာတပ်ဖွဲ့တွေကလည်းကူညီနေတဲ့ခါကျတော့မနေ့ကသက်သေရှိနေတယ်ပြီးတော့မှဆက်ပြီးတော့ပြောတာကအဲဟုတ်ပြီအဲ့လိုမျိုးကူညီနေတဲ့ကိစ္စတွေနဲ့ပတ်သက်ရင်တော်ယူရလိမ့်မယ်ဆိုတဲ့သကလုံးမျိုးကပြောလာတယ်ပြောလာတဲ့ခါကျတော့အဲ့တော့ WhatsApp ဖွဲ့လိုမျိုးကလည်းသူကဘေးပါနေလို့လည်းမရတော့ဘူးတကယ်တော့ကိုကန့်တက်ပွဲကိစ္စကဟိုသူနဲ့လည်းဆက်ဆက်လာတယ်သူ့ကိုပါအဲ့လိုမျိုးပြောဆိုလာတဲ့ခါကျတော့ဒီငယ်ငယ်ချင်းတွေပဲစကားဝိုင်းတဲ့ကိုဒီအဖြစ်ခရတဲ့ကိစ္စပေါ့နော်ဒီမှာဒီကလည်းကန့်တက်ပွဲပြဿနာတွေကိုသူ့ကိုယ်ကဝင်ပါလာရတယ်လို့ကျွန်တော်ကနားလေတယ်အဲ့ဒါတစ်ချက်ပေါ့နောက်ဒုတိယတစ်ချက်ကဟိုဘာထူးခြားတာတွေ့ကြလဲဆိုတော့အဲဒီလည်းဆက်ဆက်ချင်းမှာပဲအဲ့ဒါ TV ကပေါ့ယူချမ်းကသူကပြောတယ်အဲ့တော့သူကြတာဗာတိလေဆိုတော့ဒီအရင်တော့ပြောနေကြဒီဝနေကိုဟိုဘန်အုတ်ချုပ်ခွေရတိုင်းကိုဒီနေအရှင်းသတ်မှတ်ပြီးဘူးအဲ့ဒါကိုတို့ကတောင်းဆိုထားတယ်အဲ့ဒါကိုလက်နက်ကန်တိုင်းသားတွေဝိုင်းထောက်ခံပေးဖို့ဆိုတာတစ်ချက်ပါသလိုမျိုးနောက်တစ်ခုကအဲ့မှာဘာပါလဲဆိုအဲ့ဒါတော်တော်အရေးကြီးတယ်ထင်ပါတယ်အဲ့ဒါပါလဲဆိုတော့အစိုးရနဲ့နိုင်ငံရေးစီးပွားရေးတွေလုပ်မယ်အဲ့ဒါဒီအားလုံးပြီးသွားတဲ့အခါကျတော့မှဒါအဖြစ်ခက်ရက်စေးဒီတိုင်းဒီလိုအဖြစ်ခက်ရက်စေးလက်မှတ်ထိုးကြရအောင်ဆိုပြီးတော့မှအဲ့လိုပြောတာရှိတယ်အဲ့ဒါကဟို PR အခွဲကဟိုရှေ့တန်းတင်ထားတဲ့အယူဆနဲ့တူရဲဆိုတော့အဲ့ဒီဥစ္စာကတကယ်လို့ဒီနောက်ဆုံးစီးပွဲမှာပေါ့ဆိုရင်တော့ဒီဘက်မှာတမရကြီးဦးသိန်းစိန်တို့ကတော့မျော်လင့်နေတဲ့အသိမကြခင်မှာ NPO လက်မှတ်ထိုးတော့မှာပဲရန်ဒီလိုလက်မှတ်ရေးထိုးပွဲကြီးဖြစ်တော့မှာပဲဆိုတဲ့ဥစ္စာကတော့နောက်ဆုံးသွားလိမ့်မယ်လို့တော့ထင်ပါတယ်ဗ
ျဆိုင်းထွန်းအောင်လွင်သူကတော့လက်ရှိပန်ဆန်းဒီတိုင်းသားညီလာခံမှာဒီသတင်းယူနေတဲ့သတင်းတောက်တူဖြစ်ပါတယ်ကိုဆိုင်းထွန်းအောင်လွင်ကြားပါလားခင်ဗျ
ဟုတ်ကဲ့ကြားပါခင်ဗျာ
ကိုစန်းထောင်းလင်းဒီမှာတိုင်းသားတွေနဲ့လည်းအဲ့မှာတွေ့တယ်တိုင်းသားခေါင်းဆောင်တွေလည်းလည်းတွေ့တယ်ဆိုတော့ကျွန်တော်ပထမဆုံးချက်မေးချင်တာကအခုဒီညီလာခံကိုတက်လာတဲ့တိုင်းသားအဖွဲ့တီးတီးရဲ့ဒီညီလာခံနဲ့ပတ်သက်လို့သူတို့ရဲ့ညှော်လင့်ထားတဲ့ချက်လေးဘာတွေများသွားတွေ့လဲခင်ဗျာ
အဓိကတော့ဗျာကျွန်တော်တော့တွေ့ရတာတော့သူတို့အနေနဲ့ဒီလက်ရှိဟိုကြက်ခတ်ရဆဲကြက်တဘာပါနေတဲ့အဖွဲ့တွေလည်းရှိလို့တော့ဒီအစိုးရဖက်ကနေဒီစနစ်ဘက်ကတမန်မှာတဲ့အဖွဲ့တွေလည်းလာတက်တာတွေ့ရတယ်အဲ့မှာသူညီတဲ့ကြ వర တ်ခုနေတဲ့ဘာအနေနဲ့တွေ့ရလဲဆိုတော့ဥမာအစိုးရဖက်ကဒီအရေးတတ်မှတ်ချက်တွေရှိပြီမဲ့သူတို့အနေနဲ့ဥမာတိုင်းငါလုံးဆိုင်ရာကြက်ခတ်ရဆဲရေးတွေဟိုခေါင်းတွေအောက်ကသွားမှဖြစ်တဲ့အတွက်ဟိုနောက်ကွက်ကြံနေတာဒီနောက်ကွက်ကြံနေတာဟိုနောက်မှာတိုက်ပွဲဖြစ်ပြီးကြံနေတာဒီနောက်နားမှာတိုက်ပွဲဖြစ်ပြီးကြံနေတာမျိုးဘယ်လိုလားတာတွေ့ရတယ်အဲဒါကြောင့်တို့ဒီရှင်းနေပြီးလောက်မှာတို့ဒီသဘောတူညီတဲ့အချက်တွေကိုကြည့်မယ်ဆိုရင်ဒီနိုင်ငံလုံးဆိုင်ရာကြက်ခတ်ရဆဲရေးနဲ့အားလုံးပါဝင်ဖို့ဒီတိုင်းပြည်ရဲ့ကြံစည်မှုတွေငင်းငင်းတန်းတန်းနဲ့ဖြည့်ဆည်းမှုတွေတစ်ချက်ကိုသတ်တွေ့ရတယ်ဗျာနောက်တစ်ချက်ကဘာလဲလို့ခဏဆရာဦးစီတော်ကပြောခဲ့လို့ပါပဲဒီအစိုးရအနေနဲ့တောက်လျှောက်ဒီနိုင်ငံလုံးဆိုင်ရာကြက်ခတ်ရဆဲရေးကိုဒီလောက်ချင်တယ်တို့တော့လေဒီတိုင်းသားတွေရဲ့တစ်ဖက်မှာရှင်းလိုက်ရင်ဒီဓာတ်လူခွင့်ရေးတွေရပိုင်ခွင့်တွေအတွက်သူ့အနေနဲ့ဒီဟိုဒီတစားကပြောတော့ညာလေဥမာဖက်ပြမှုအချိန်ကဥပဒေပြင်ဆင်ရေးတို့လည်းပြောဆိုနေတာကြားပြီးအခုချိန်ထိအစိုးရတက်တန်းကုန်တော့ပဲမဖြစ်သေးဘူးဟိုလွတ်တော်ဖက်သားတွင်လည်းဒါဘာမှမနေရရလောက်တာမရှိသေးတော့ဒီရှင်ဝင်းကဘာတွေ့ရလဲဆိုရင်နေနေရေးကိုပုံမှန်ပေါ့လေနေနေရေးတော့အထောက်အကူပြုနေရတယ်ဆိုပြီးမှဒီတိုင်းရယ်ရပိုင်ခွင့်နဲ့ပတ်သက်ပြီးဖက်ဒီဘုံပါအခြေခံဥပဒေဖက်ဒီဘုံအခြေခံဥပဒေပါပုံမှန်တွေကိုအများဆုံးပြုပြင်ပေးဖို့ဆိုတဲ့အချက်ကိုဒီသဘောတူထားကြတာတွေ့ရတယ်ဗျ။အဲဒီအဲ့ဒါနဲ့ပတ်သက်ပြီးအားလုံးဝိုင်းဝန်းချိုးဖောက်မှုဆိုတဲ့သဘောပေါ့နော်။ဒါပေမဲ့အဲ့ဒီချက်ကိုတော့တွေ့ရတယ်ဗျ
။ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်ပါတယ်။အခုဒီဝါကနေပြီးတော့ပြည်နယ်ဆင်သတ်မှတ်ရေးဆိုတဲ့ကိစ္စကိုအဲ့မှာတက်နေတဲ့တိုင်းလာကူစလေရီရဲ့သဘောကဘယ်လိုများတိခောက်မိလဲ
။ဝါရဲ့ပြည်နယ်ဆင်သတ်မှတ်ရေးဆိုတဲ့ကိစ္စကိုမူအားဖြင့်တော့ကျွန်တော်ဒီကြည့်လို့တော့တော်တော်များများသဘောတူကြတယ်။တို့တော့ဒီဝါကိုသိဆောက်ကိုပြောရမယ်ဆိုရင်ဥမာဝါတောင်ပိုင်းကိစ္စနဲ့မြောက်ပိုင်းကိစ္စဆိုတာရှိလာတဲ့အတွက်နောက်တစ်ခုကအဲ့ဒီနယ်မြေကလည်းဒီနယ်မြေကတစ်ဆက်တစ်ဆက်ပဲမရှိဘူး။ဆိုတော့ဥမာဝါတောင်ပိုင်းမှာဆိုရင်လည်းဟိုစားဖွဲ့တွေရှိတယ်၊လာဟုလိုဖွဲ့တွေရှိတယ်၊တခြားအခါလိုတိုင်းရင်းသားတွေလည်းရှိနေတော့ကြတော့တော်တော်များများတော့ဥမာဒီစံနိုင်ရတာလို့ပုံပုံတွေလည်းရှိတယ်တခြားဟို KNY ရောပုံပုံတွေလည်းရှိတယ်သူတို့ပြောကြတာကတော့ဘွားရဲ့မူထောက်ခံတယ်ဒီနယ်ဖက်ဒီမူထောက်ခံတယ်တို့တော့ဥပမာနယ်မြေတစ်ဆက်ဆက်တည်းရှိတာမျိုးပဲဖြစ်ဖြစ်နေပေါ့အဓိကတော့သတော်များများတော့ဒီဘွားမြောက်ပိုင်းကိုအခုဒီဖက်ဒီဘုတ်ချင်းကဥပဒေအရသတ်မှတ်ထားတဲ့ဒီဘွားမြောက်ပိုင်းတွေကဘွားတွေနဲ့ဒီနယ်ဖြစ်တင်သွားမယ်ဆိုရင်စံဖွဲ့တွေကတော့ကျွန်တော်နားလည်တော့ကန့်ကွက်ဖို့တော့မရှိဘူးဗျဒါပေမဲ့ဒီဘွားတောင်ပိုင်းကိုပေါင်းတော်ပြီးတောင်းလာခဲ့တယ်ဆိုရင်တော့နည်းနည်းလေးခြေတယ်ဖြစ်ကြလေးတော့ရှိလာနိုင်တာတွေ့ရတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့သွားရှင်တွေကိုလေလိုက်မော်တင်ခြင်းပါတယ်ကျွန်တော်အခုခုနမှဖုန်းရလို့ကိုနေလင်းဦးမလေးရှားနိုင်ငံထင်ပါလေကိုနေလင်းဦးကြားပါလားခင်ဗျာပင်နယ်ဆွေးနွေးနေတဲ့ကိုစီးပါဦးမြေကူဆိုင်ထုံးအောင်လင်းရှိပါတယ်မေးမြန်းခြင်းမေးမြန်းလို့ရပါတယ်အခု
ဟုတ်ကဲ့ဟိုကျွန်တော်ခုနလေးတွင်ပဲဖတ်ပါတယ်ဦးခွန်ဥက္ကာတို့ပြောတာတို့ဘာတို့ပေါ့ဗျာကျွန်တော်ကတော့တမိုင်းကြောင်းနဲ့လေးပဲပြောမယ်ဆိုရင်ဟိုဘုရားဆန္ဒတဲ့ကပြောခဲ့တဲ့စကားတစ်ခုရှိပါတယ်ကျွန်တော်နိုင်ငံဟာအရင်စနစ်လက်ပြီးဖြစ်သေးဘူးပရိသေလည်းမကုန်သေးဘူးပေါ့နော်အဲ့ဒီနောက်ပိုင်းမှာကျွန်တော်နိုင်ငံဘယ်ကြားထဲမှာညံ့နေလဲဆိုတော့ရှင်းပြောလို့ရှိရင်လက်ဝဲလက်ရအုပ်စုနှစ်ခုကြားမှာကျွန်တော်ကဟိုစီးတိုက်ပွဲထဲမှာပါလာခဲ့တယ်ပေါ့ဗျာညံ့နေတယ်ပေါ့ဗျာဒီနေ့ဒီအချိန်ကိုပြန်ကြည့်လိုက်ရင်ပြီးခဲ့တဲ့ကျွန်တော်ကြားရသလောက်ပေါ့နော်ကျွန်တော်သိရသလောက်နောက်ဆုံးစစ်အစိုးရကဦးနေဝင်62ခုနှစ်ကလုတ်ခဲ့တာဒီဟာမှားတယ်လို့အကြမ်းရင်းယူဆပြီးတော့အင်ဂယ်ကို180 degree ပြန်ရွှေ့လိုက်တယ်ဆိုလိုတဲ့သဘောက48ခုနှစ်ပုံစံအတိုင်းပဲ Federal Museum မူနဲ့ပြည်တော်စုစနစ်နဲ့ကိုတွားဖို့ဆိုပြီးတော့အင်ဂယ်ကိုပြန်ရွှေ့ပေးလိုက်တယ်ဒါပေမဲ့တပါတီစနစ်ကလောင်းရိတ်ကလည်းမကုန်သေးဘူးစနစ်အစ်စ်ကလည်းမဖြစ်သေးဘူးအဲ့ဒီခါကျတော့အမေရိကန်လိုသမ္မတစနစ်နဲ့လည်းတွားလို့မရပြီးတဲ့စနစ်နဲ့လည်းတွားလို့မရဆိုတဲ့ဒီလက်ရှိ2008ဟိုနော်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုဘာရီယာနော်ဂျာဂန်ဘာရီယာစိတ်ကွန်စတီတူရှင်းအနေနဲ့ထားပြီးတော့တိုင်းပြည်ကိုပြန်ရွှေ့လာတဲ့သဘောပါ
အဲ့တော့ကျွန်တော်ဗမာဘက်ကပြောလို့ရှိရင်တော့တိုင်းသားတွေနင်းနာခဲ့တယ်လို့ဗမာတွေလည်းနင်းနာတာဒီအများကြီးရှိခဲ့ပါတယ်အဲ့ဒါတွေပြီးတာတွေမပြောတော့ဘဲနဲ့အကောင်းဆုံးဘယ်လို unity ပြန်ဖြစ်မလဲဆိုတာလေးကိုဒါဝိုင်းပြီးစဉ်းစားပေးကြပါလို့ကျွန်တော်ကတော့မေတ္တာရပ်ခပါလေခင်ဗျာ
ဟုတ်ကဲ့ကိုနေလူနေဦးလေးကျေးဇူးပါခင်ဗျာကျွန်တော်နောက်တော့ရှင်တူတင်ပြပါမယ်ကိုမင်းစီတန့်ကိုမင်းစီတန့်ကတော့ရန်ကုန်မြို့ထဲမှာလေကိုမင်းစီတန့်တူတူတူနဲ့ဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်ပြောချင်တာကဒီပန်းစန်းဆွေးနွေးရတယ်ဒီဒီကြောင့်လေဒီစမိုင်းနဲ့ညီငယ်တို့နဲ့ကောင်းကောင်းလေးပေါင်းပြီးတော့ဒီမြောက်ပြအစ်ဆန်းတော်ကြီးရဲ့အားလုံးလေးနော်နည်းနည်းတကယ်တကယ်ကတော့ညီငယ်တို့နဲ့ကျွန်တော်ညီငယ်ရမရတဲ့အကြောင်းမရှိဘူးပြီးတော့အခုပေါင်းတဲ့ဆွေးနွေးရဲ့အချိန်ကြီးနဲ့အခုပေါင်းတဲ့ AA တို့ DNA တို့ဒီ MND တို့လို့အဖွဲ့တွေပေါ်လာညီငယ်ရဲ့ဘုရားကိုသတ်တယ်မှာဒါကြောင့်ဟိုညီငယ်ဒီတိုင်းကောင်းနေနေနဲ့ညီငယ်ကိုညီငယ်တန်ကြာရည်နာရေးမှာနေပါနဲ့ပြီးတော့
ဟုတ်ကဲ့ကိုမင်းစီတန်းကတော့ခုနကပြောလို့ဒီအဖွဲ့စည်းတွေပါလာလို့ညီငယ်ယူအနောက်ရှက်ဖြစ်တယ်လို့မြင်မှုရပါတယ်သူလီလိုင်းလည်းမကောင်းပါဘူးကျွန်တော်ကိုစီစုအောင်မျိုးကိုမေးချင်ပါတယ်ခင်ဗျခုနကဥက္ကုံအောက်ကပြောသွားတဲ့အထဲမှာတော့ဒီဆွေးနွေးပွဲတွေဟာလက်ရှိတွားနေတဲ့ညီငယ်ယူလုပ်ငန်းစဉ်တွေကိုအထောက်ပံ့ဖြစ်စေဖို့လို့ပြောပါတယ်ခင်ဗျအခုဒါမဲ့အခုလိုဖွဲ့စည်းပုံကိစ္စမျိုးတွေပြည်စီရင်ဆိုတဲ့ကိစ္စတွေပါလာပါတယ်ခုနကကိုမင်းစီတန်းပြောသွားလို့ကိုကန့်ဒီဖွဲ့စည်းတွေပါဝင်လာပါတယ်ဒီလိုအခြေအနေတွေကတကယ်တမ်းအထောက်ပံ့ဖြစ်ပါမလားကိုစီသူဘယ်လိုယူဆပါလဲ
အစိုးရကလည်းဟိုတတိုင်းပြည်လုံးဆိုင်ရခင်ရင်းညံကြီးဟိုလက်နက်တိုင်းသားတွေကလည်းတတိုင်းပြည်လုံးအပြစ်ခံရခင်ရင်းညံကြီးဒါတွေကတော့အတူတူပြောနေကြတာပဲအဲ့ဒီကိုညီမနဲ့ဆိုပြီးတော့ပြောနေကြတာပဲဒါပေမဲ့တကယ်တကယ်လက်တွေ့မှာကတော့ကျွန်တော်တို့ကတော့ပြောပြသွားသလိုကွာခြားတယ်ကွာခြားတယ်ဆိုတဲ့ဟာကအထူးသဖြင့်ဒီအကြီးရဲ့အစိုးရပေါ့အစိုးရနဲ့တက်မတော်ဘက်ကလုံရက်တွေကအဲ့ဒါကွာခြားနေတယ်။ကွာခြားနေတယ်ဆိုတာကတကယ်ညီညာရေးအတွက်ဆိုရင်တိုင်းသားရေးလိုချင်တာညီညာရေးယာယီခိတ္တကနာအဖြစ်ခိုက်ရသေးရေမဟုတ်ဘူး။ဒါကရှင်းမှာတချို့အဖွဲ့တွေဆိုရင်18နှစ်လောက်ဟိုဝါအဖွဲ့ဆိုရင်နှစ်ကမနည်းတော့ဘူး။1989ကနေစတွက်လိုက်ရင်သူကအခုဆိုရင်26နှစ်လောက်သူကအဖြစ်ခိုက်ရသေးတာပြီ။ဆိုတော့ဒီအဖြစ်ခိုက်ရသေးရေလောက်ကိုသူကပြောနေမှာရေးရှိညီညာရေးအတွက်ကိုပြောနေတဲ့ခါကျတော့အဲ့ဒီမှာသဘောတဘာဝချင်းကကွာခြားတယ်အဲ့တော့အခုတိုင်းကလက်နက်ကိုင်တွေပြောနေတဲ့ဟာကဟိုညဉ့်ညဉ့်ရဲ့အတွက်ရင်းရှင်ညဉ့်ညဉ့်ရဲ့အတွက်ဆိုတဲ့ဟာကဒါအမှန်ပါပဲဒါပေမဲ့ဒီဘက်ကအစဘက်ကလုံးနေတာကရင်းရှင်ညဉ့်ညဉ့်ရဲ့အတွက်ဆိုတာတစ်ခုဟိုလက်တလောအဖြစ်ခက်ရဲ့စေကြီးဘက်ကပဲညားနေတဲ့အခါကျတော့ဒီလက်တလောလုံးနေတဲ့ဒီ NCA လက်မှတ်ရေးထိုးရေးတို့တိုင်းပြည်တို့အဖြစ်ရဲ့စာချုပ်ကိုပုံမှန်ဖတ်ရေးထိုးရေးတို့အတွက်ဆိုရင်တော့အခုဖြစ်မလို့ဖြစ်ပါလေ
ဆွနေပြတဲ့ကိုစီသူအောင်မြင့်ကိုဆိုင်ထွန်းအောင်လွင်နောက်ဥခုံဥကာနဲ့ခြားတော်ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရဲ့လေးလိုက်အစီအစဉ်ဒီမှာပဲညနာခွင့်ပြပါ
ကိုသားညူဆွေးနွေးတင်ဆက်တဲ့အင်္ဂါညတရိုက်လေးလိုင်းအစီအစဉ်မှာဝါဒေတာပန်ဆန်းတိုင်းသားညီလာခံကိစ္စကိုပြောသွားကြတာပါ VOA မြန်မာပိုင်းအနေနဲ့တရိုက်လေးလိုင်းအစီအစဉ်တွေကိုတစ်ပတ်မှနှစ်ကြိမ်စနေညနဲ့အင်္ဂါညတိုင်းမှာဆွေးနွေးတင်ဆက်နေကြတာဖြစ်ပါတယ် VOA အမေရိကန်တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
အတိတ်ဒေသဟာပြောင်းလဲနေပါတယ်။ကဘာပေါ်မှာပူနွေးမှုအစဉ်အမြန်ဆုံးဒေသတစ်ခုဖြစ်ပါတယ်။ကဘာမှာပြင်းမြတ်ပုံမှုပူနွေးလာတဲ့နှုံတိုင်းနှစ်ဆနှုံနဲ့ပူပူလာနေပါတယ်။အပူချိန်တွန်းမြင့်လာတာနဲ့အမျှရေခဲတွေအေးပြော်လာတော့လွန်ခဲ့တဲ့နှစ်30အတွင်းပြောင်းလဲမှုတွေဟာနှစ်ပေါင်း1500အတွင်းမကြုံစဘူးလောက်အောင်မြန်ဆန်ပြင်းထန်နေပါတယ်။ဒီပြောင်းလဲမှုတွေနဲ့အတူရခိုင်ကလူသူရောက်နိုင်ခဲ့တဲ့အတိတ်သမုဒ္ဒရာဒေသဟာပွင့်လင်းလာပါတယ်။ဆက်နှစ်မှာ73ရာခိုင်နှုန်းနှုတ်နဲ့နွေရာသီတိုင်းရေခဲပြင်ကနောက်ပြန်ဆုတ်နေတော့2050ပြည့်နှစ်အရောက်မှာရာသီအလိုက်ရေခဲကင်းတဲ့ပင်လယ်ပြင်တစ်ခုဖြစ်လာနိုင်ပွဲရှိပါတယ်။ဒီအပြောင်းအလဲတွေရောအတိတ်ဒေသကိုလူတွေအသွာအလာများပြားလာပြီးအနဝါဂေဟစနစ်တွေအတွက်အန္တရာယ်ဖြစ်လာနိုင်ပါတယ်လို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဆိုပါတယ်။အတိတ်သဘာဝနဲ့လူမှုပတ်ဝန်းကျင်ယိုယွင်းမဲ့အလားအလာတွေကိုမျက်မျက်တရချင်းကပ်ကြရပါလိမ့်မယ်။စစ်ပေါ်ထွန်းလာတဲ့အခွင့်အလမ်းတွေနောက်ကိုလူတွေကလိုက်နေကြခြင်းဖြစ်ထွန်းမှုတွေကိုချင်းချင်းချင်းချင်းသတိကြီးမားစွာနဲ့ကင်တွယ်ဆောင်ရွက်ကြရပါလိမ့်မယ်။ဝန်ကြီးကယ်ရီကအတိတ်ဒေသရှစ်နိုင်ငံနဲ့ဒေသရင်းဌာနလူမျိုးစု6ခုရဲ့ကိုယ်စားလှယ်အဖွဲ့တွေအကြာပြုလုပ်တဲ့အတိတ်ကောင်စီနှစ်နှစ်တကြိမ်အစည်းအဝေးမှာဒီလိုပြောကြားသွားတာဖြစ်ပါတယ်။ဒီနေ့ဆွေးနွေးပွဲကိုဦးဆောင်ဖို့အမေရိကန်ပြည်ထောင်စုကအလှည့်ကျပါတယ်။ဒါဟာလာမယ့်နှစ်နှစ်အတွက် season ကိုကျန်အဖွဲ့ဝင်နိုင်ငံတွေရဲ့သဘောတူညီချက်နဲ့အညီဥဆောင်ချမှတ်နိုင်မဲ့အခွင့်အလမ်းရရှိခြင်းပဲဖြစ်ပါတယ်။ဘုံအခွင့်အလမ်းစင်ခေါ်မှုတာဝန်ယူမှုတွေနဲ့တခုတည်းသောအာတိတ်ဒေသဆိုတဲ့ဆောင်ပုဒ်ကိုကင်ဆယ်ပြီးအမေရိကန်ပြည်ထောင်စုဟာဌာနေလူမျိုးစုတွေရဲ့လူအပ်ချက်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုမျှတအောင်ဆောင်ရွက်သွားမှာဖြစ်ပါတယ်။အာတိတ်သမုဒ္ဒရာအတွင်းလူသားတွေရဲ့လုပ်ငန်းဆောင်တာတွေတိုးမြင့်နိုင်ရေးဒေသနေလူဦးရေလေးသန်းတို့ရဲ့လူနေမှုဘဝတုတ်တက်မြင်မာရေးနဲ့ရာသီဥတုပူနွေလာမှုရဲ့ဆိုးဖြစ်တွေကိုတံငွေထုတ်လွှင့်မှုလျှော့ချခြင်းဒေသခံတွေရာသီအပြောင်းလဲမှုတံကိုခံနိုင်ရေးကူညီခြင်းအတိတ်ရာသီဥတုဆိုင်ရာသိပ္ပံပညာကိုပုံမရှင်းသန်စေခြင်းစတဲ့ဤရနဲ့ဆောင်ရွက်သွားမှာဖြစ်ပါတယ်။အပြောင်းလဲတွေဟာမကြုံစဘူးအောင်ဖြစ်နေပြီးစင်ခေါ်မှုတွေကြီးမားသလိုအစောတလျင်ကင်တွယ်ရမဲ့လုပ်ငန်းတွေလည်းဖြစ်ပါတယ်။အတိတ်ဒေသနိုင်ငံတွေအနေနဲ့ရောကပ္ပအဆိုင်ဝင်အနေနဲ့ပါဒီကိစ္စကိုအမှန်တကယ်ထိရအောင်ဆောင်ရွက်ကြမှာဖြစ်ပါတယ်။တခုတည်းသောအတိတ်ဒေသဟာကျွန်တော်တို့အားလုံးနဲ့သက်ဆိုင်ပြီးအရေးပါပြီးအထီးပါမခံနိုင်တဲ့ဒီအတိတ်ဒေသရဲ့အကျိုးစီးပွားနဲ့အနာဂတ်မပျက်စီးရလေအောင်ကျွန်ုပ်တို့အနေနဲ့အစွမ်းကုန်ဆောင်ရွက်ကြမှာဖြစ်ပါတယ်လို့ဝန်ကြီးကယ်ရီကပြောသွားပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုပြီးပါပြီရှင
်။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။ဘူရူနီညက်နေဘက်6နိုင်ခွဲရနေ9နိုင်ထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ16 19 25ဒုကနေတင်ဆက်သွားဖို့ရှိပါတယ်။မကြခင်မှာအစီအစဉ်လေးပြီးဆုံးတော့မှာပါအခုတော့ကြံနေသေးတဲ့အချိန်တော်အတွင်းနိုင်ငံတကာသတင်းအကြီးညွတ်ကိုဦးစံမိုးဝေကကြေညာပါမယ
်။ American ပြည်တော်စုအနောက်တောင်ပိုင်း Texas ပြည်နယ်မှာတမန်တော်မူဟာမက်နဲ့ပတ်သက်ပြီးတော့ရေးဆွဲတဲ့ကတ်တွန်းပြိုင်ပွဲကျင်းပတဲ့နေရာမှာဖြစ်ပွားခဲ့တဲ့တင်းငွေနေနဲ့တိုက်ခိုက်မှုရဲ့နောက်ကွယ်မှာ IS Islamic စစ်သည်ကြော်တွေပါဝင်တယ်လို့ပြောဖို့ရစောသေးတဲ့အကြောင်းသမ္မတအင်ဂျီရောကပြောလိုက်ပါတယ်။အစွန်ရောက်အဖွဲ့ကသူတို့လက်ချက်ဖြစ်တဲ့အကြောင်းသူတို့ရဲ့ရေဒီယိုအသံလွှင့်ဌာနကနေအင်ကာနေမှာကြေညာခဲ့ပါတယ်သူတို့ရဲ့စစ်တီတော်နှစ်ယောက်ဟာဒက်လက်စ်ရဲ့အပြင်ဘက်ဂါလဲမှာပြစ်ခတ်တိုက်ခိုက်မှုပြုလုပ်ခဲ့တယ်လို့ပြောပါတယ်ဒါဟာအမေရိကန်ပြည်ထောင်စုရဲ့မြေပေါ်မှာပထမဦးဆုံးတိုက်ခိုက်မှုပြုလုပ်ခဲ့တာဖြစ်ပြီးတော့ပိုဆိုးတဲ့ဖြစ်ရပ်တွေလည်းလာအောင်မယ်လို့သူတို့ကပြောပါတယ်သမ္မတဥပမာအစိုးရအနေနဲ့ IS Islamic စစ်သည်ကြောအဖွဲ့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေပြီလို့မပြောနိုင်သေးတဲ့အကြောင်းအင်ဂျီရောရဲ့ပြောခွင့်ရသူ George Arnes ကပြောဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးဦးစီးချုပ်အဖြစ် Marine ကန်တက်တရဲ့ဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖို့ဒ်ကိုသမ္မတဘရက်အိုဘားမားကရွေးချယ်အမိတင်သွင်းလိုက်ပါတယ်လက်ရှိမရင်းကန်ကြီးတက်တပ်များရဲ့တပ်မှုချုပ်ဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကတာဝန်ယူခဲ့တဲ့ဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖို့ဒ်ကိုကာကွယ်ရေးဦးစီးချုပ်အဖြစ်လက်ရှိကာကွယ်ရေးဦးစီးချုပ်မာတင်ဒမ်ဆေးရဲ့နေရာမှာအစာထိုးခန့်အပ်ဖို့အတွက်သမ္မတကရွေးချယ်ခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာဆိုမာလီယာနိုင်ငံကိုတမန်ဝင်ခီးစဉ်ဖြစ်အင်ကာနေမှာရောက်ရှိသွားပါတယ်။သူဟာဆိုရင်စစ်မဲ့ဖြစ်ပွားနေတဲ့နိုင်ငံကိုရောက်ရှိသွားတဲ့အဆင့်မြင့်ဆုံးအမေရိကန်တန်တမန်ဖြစ်ပါတယ်။မစ္စတာကယ်ရီနဲ့အတူလိုက်ပါသွားတဲ့ VOA သတင်းတောက်ပမ်ဒေါကင်းစ်ရဲ့သတင်းပေးပို့ချက်အရနိုင်ငံသားရေးဝန်ကြီးကယ်ရီဟာမူဂါဒီရှူးလေဆိပ်မှာ၃နာရီခွဲကြာအချိန်ယူနေထိုင်ခဲ့ပြီးတော့အဲ့ဒီမှာဆိုမာလီယာတမရဝန်ကြီးချုပ်နဲ့ထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တယ်လို့ဆိုပါတယ်။မြေရဲပြင်လည်းကိုဖက်ပြီးတော့အီတလီပို့သွားဖို့ကြိုးစားခဲ့သူလူ40လောက်ဟာတနေ့ကနေ့ကရေနစ်တေဆုံသွားခဲ့တယ်လို့ကလေးတငယ်များကာကွယ်ရေးစောင့်ရှောက်ရေးအဖွဲ့ Save the Children အဖွဲ့ကပြောကြားခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာနောက်ဆုံးရနိုင်ငံတကာသတင်းအကြီးအကျယ်ကိုဦးစံမိုးဝေပြောပြသွားတာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ယူမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ဆရာဟာအဘူစိတ်ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါဒီကနေ့မနေ့အစီအစဉ်တွေကိုမနေ့6နိုင်နဲ့9နိုင်အထိလိုင်းနွန်မီတာ30 40 49 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးအစဉ်မြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.